Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1389ခုနှစ်တကူးလာဇန်8ရက်တောက်ကြနေ့ညဘက် VOA အစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူလာဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။အတာတကြံအချက်ဒုတိယနေ့မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ပြစ်လွတ်ဆန်းသက်တာအောင်မြင်ဖို့မရပေမဲ့စီးရေးဆုပ်ယုပ်မှုတစ်ခုလိုတော့လေ့လာသူတွေကမမြင်ပါဘူး။ဂျပန်နိုင်ငံမှာမနေ့ကလှုပ်တဲ့ငလျင်ကြောင့်လူ6ယောက်ထဲမှာတည်ဆုံးပြီးရာပေါင်းများစွာဒဏ်ရာသွားပါလေ။မြန်မာအစိုးရအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအကောက်အကွယ်ပေးပြီးနှစ်သစ်ကိုစတင်ဖို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်တစ်ခုကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတဲ့သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီနေ့ညနှာဆရာမယ့်သတင်းစာမားတွေထဲမှာတော့တကြံဒုတိယအကြံတွေကိုရန်ကုန်မှာဘယ်လိုဆင်နွှဲခဲ့ကြသလဲဆိုတာအမှုပညာရှင်တွေရဲ့ပြောပြချက်တွေနဲ့အတူအညာဘက်မှာတော့ရေရှားပါမှုကြောင့်ကျွဲနွားတရိတ်ဆန်တွေပါတောက်သုံးရေပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုလည်းကြားကြရမှာပါ။အ
ကုန်ကြီးကြတော့နည်းနည်းညသုံးရတာပေါ့ရွှေသားသုံးရတာပေါ့ကျွဲနွားတရိတ်ဆန်တွေကြတော့လည်းကျွန်တော်တို့ကရွာနဲ့နှစ်မိုင်လောက်ဝေးတဲ့အမှာကန်လေးတကန်ရေအားကြီးကန်တော့ပြီးကိုနေရတာ
ပေါ့ရေရရှိရေအကူညီပေးနေတဲ့ဥအောင်ဆွေဟင်းရဲ့ပြောပြချက်နဲ့အတူသခိုင်းတိုင်းဘက်မှာတော့ကြက်ငှက်တုတ်ခွေယောဂါဖို့တွေ့ရတဲ့ကြက်ချံတွေကိုရှင်းလင်းတုတ်တင်နေပါတယ်လို့သခိုင်းတိုင်းဝန်ကြီးကအတည်ပြုပြောကြားတဲ့ကျမ်းမာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပေးပါမယ်ရှင
်နိုဝင်ဘာလမှာလုံးဝအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဗာမွန်ပြည်နယ်ထဲလက်တော်မှဘာနီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့မနေ့ညကနယူးယောက်မှာစကားဆက်ထိုးပွဲလုပ်ပါတယ်အဲ့ဒီမှာအရေးပါတဲ့ primary ဗနာမရွေးချယ်ပွဲလို့ခု9ရက်လို့မှာပဲနှစ်ဖက်ကြားအပြင်းထန်စကားဆစ်ထူကြတာပါမိကုံအများစုဥပေါ်သူတို့နှစ်ယောက်အပြင်းထန်ပြန်လည်ပြောကြပါလေ Mrs. Clinton က US ဆစ်ပွဲကိုထောက်ခံခဲ့တဲ့ပေါ်သူ့ရဲ့ဆုံးဖြတ်နိုင်စွမ်းနဲ့ Wall Street ဘဏ္ဍာငွေကြေးဈေးကွက်ကဘဏ်တွေကုမ္ပဏီတွေစီကနေရွေးကောက်ပွဲရံမှုငွေယူတာတွေပေါ်တန်တရားဖြစ်တဲ့စကားတွေကို Mr. Sanders ကထပ်ပြောပါလေရွေးကောက်ပွဲရံမှုငွေယူတာတွေပေါ်တန်တရားဖြစ်တဲ့စကားMrs. Clinton ထလွတ်တော်မဘွားကဘန်တွေကိုမျက်နှာသာပြီးခဲ့တယ်ဆိုတဲ့သူ့ရဲ့အဆိုပေါ် Mr. Sanders ကအခိုင်အမာတက်တည်မပြနိုင်ပါဘူး။ Wall Street ကနေရံမုံငွေအများပြားလက်ခံတဲ့ကိစ္စကို Mr. Sanders ကပြစ်မှတ်ထားပြောနေတာဟာလုံခြုံတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ Mrs. Clinton ကပြန်ခြေပါပါတယ်
။တရုတ်နဲ့အိန္ဒိယချင်းနိုင်ငံတွေကြားရေပိုင်နဲ့ဆန်ရအငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသလုံခြုံရေးကို American ပြည်ထောင်စုကအလေးအနက်ထားကြောင်းပြသတဲ့အနေနဲ့ American ကာကွယ်ရေးဝန်ကြီး H. Carter ဟာတောင်တရုတ်ပင်လယ်မှာရှိတဲ့ American စစ်သင်္ဘောတစ်စင်းကိုဒီကနေ့တွားရောက်ကြည့်ရှုဖို့ရှိနေပါတယ်။ American နဲ့ Philippine နိုင်ငံတို့ရဲ့ပူးရဲစစ်ရေးလက်ချင်းမှုအောင်အောင်မြင်မြင်ပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားမှာတော့တောင်တရုတ်ပင်လယ်လုံခြုံရေးအရေးပါမှုကိုဝန်ကြီး Carter ကမိန့်ခွန်းထဲမှာထည့်သွင်းပြောသွားပါတယ်
။ It said of this region that securityis like oxygen. When you have enough of it, you pay no attention to it.
But when you don't have enough, ဒီဒေတာနဲ့ပတ်သက်လာရင်လုံခြုံရေးဟာအောက်ဆီဂျင်လိုပဲလို့ပြောတာရှိပါတယ်။လုံခြုံရေးအပြည့်ဝရှိနေရင်တိတ်အလေးထားစရာမလိုပေမဲ့အပြည့်ဝမရှိတဲ့အခါမှာတော့ဒီကိစ္စကလွဲလို့တခြားဘာကိုမှမစဉ်းစားနိုင်ပါဘူး။အခုဒီအာရှပစိဖိတ်ဒေတာမှာဆိုရင်လဲဗလီကာတန်လိုပူရဲစစ်ရေးလက်ကျင့်မှုတွေနဲ့လက်တွေ့စစ်ရေးလှုပ်ရှားမှုတွေမှာပါဝင်နေကြတဲ့အမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်ရေတပ်လေတပ်မရိန်းတပ်ဖွဲ့တွေအားလုံးဟာလည်းမရှိမဖြစ်အောက်ဆီဂျင်ကိုပေးနေကြသူတွေပဲလို့ဝန်ကြီးကာတာကပြောသွားတာပါ။ပြည်ထောင်နိုင်ငံဘာကစလို့တင်းမာမှုတွေပိုပြင်းထန်လာတဲ့တောင်တရုတ်ပင်လယ်ပြင်မှာရှိတဲ့အမေရိကန်စစ်သင်္ဘောရှိရာကိုဝန်ကြီးကာတာဒီကနေ့ဒုတိယအကြိမ်တွားရောက်မှာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒေါ်လာပြည့်ပဲ့ထင်းထုံးကြီးစံတမ်းမှုတစ်ခုအမှောင်မမြင်ဖြစ်ခဲ့တာကိုစီရေးအရဆိုးရမှုတစ်ခုလို့မြူဆနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပြောဆိုပါတယ်။ဒါဟာဖြင့်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်စံတမ်းလုံဆောင်တာမှာနောက်တဆင့်တက်လှမ်းနိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စိတ်တစ်ပိုင်းပဲဖြစ်တယ်လို့သုံးသပ်သူတွေကပြောတာပါ။ဒီကနေ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကြီးဟာရင်လုံးကမြောက်ကိုရီးယားနိုင်ငံကတခါမှမဆန်းသက်ခဲ့ဘူးတဲ့ဒါလက်ပြည့်ပဲ့ထင်းဒုံးကြီးဖြစ်လိမ့်မယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။လက်ရှိမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖိုးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးသမ္မတကင်အီလ်ဆုံရဲ့မွေးနေ့မှာမြောက်ကိုရီးယားဆိုရကဒါလက်ပြည့်ဒုံးကြီးဆန်းသက်ပြည့်လွတ်နိုင်ဖို့ရှိတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကအစောပိုင်းကတည်းကမျှော်မှန်းထားတာပါ။အခုလိုဒုံးကြီးပြည့်လွတ်တာတွေကြောင့်ပဲကုလသမဂ္ဂလူမျိုးရေးကောင်စီကဒဏ်ခတ်ရယူမှုတွေချထားတာကိုအံတုပြီးမြောက်ကိုရီးယားနိုင်ငံဟာဒုံးကျည်စံတပ်ပြစ်လွတ်တာတွေကိုတတ်ခါတလဲလဲလှုပ်ဆောင်နေတာဖြစ်ပါတယ်
။ဂျပန်နိုင်ငံအနောက်တောင်ဘက်မှာကြာသပတေးနေ့က6ဒသမ1ပြင်းအားရှိတဲ့မြင်းကလင်းလှုပ်ခတ်ခဲ့တဲ့အတွက်လူ9ဦးထပ်မံတေဆုံးခဲ့ရပြီးယာနဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံအတော်များများဟာလည်းအိုးအိမ်ဆွန့်ခွာခဲ့ကြရပါတယ်။အာဏာပိုင်တွေကတော့ပြိုကျနေတဲ့နေအိမ်တွေမှာလူတွေအများပြားပိတ်မိနေမှာကိုစိုးရိမ်နေပါတယ်။ ယနေ့နောက်ပိုင်းမှာလည်းနောက်ဆက်တွဲငလင်ငယ်တွေထမှန်လုခခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အခက်အခဲတွေဖြစ်နေပါတယ်။ဒီဘေးဒုက္ခတွေကြောင့်ထိခိုက်သေးဆုံးခဲ့ရသူတွေအလုံးတွေဝန်းနဲ့ကြေကွဲဖြစ်ရကြောင်းအကူအညီလိုအပ်တဲ့သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်ရှာဖွေလှုံ့ဆော်သွားမှာဖြစ်ပြီးဒေသခံတွေလုံခြုံရေးဟာဦးစားပေးလုပ်ငန်းဖြစ်တယ်လို့ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆူအာဘေကပြောပါတယ်။ဂျပန်နိုင်ငံမှာလက်ရှိလက်ပတ်နေတဲ့တခုထဲသောနျူကလ িয়ার ဓာတ်ပေါင်းဖို့ရှိရနေရတဲ့ကီလိုမီတာ120အကွာလောက်မှာဘိုဟိုငလင်ဘိုဟိုလှုပ်ခတ်ခဲ့တာဖြစ်ပေမဲ့လည်းနျူကလ িয়ার ဓာတ်ပေါင်းပိုကတော့ပုံမှန်လက်ပတ်နေတယ်လို့တာဝန်ရှိသူတို့ကပြောပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေပြီးတော့တာသဇန်ဒုတိယအကြက်နေ့တောက်ကြနေညပဲတရုံတွေကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာစိုးရအသည့်အနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုကောက်ွယ်ပေးပြီးတော့နှစ်သစ်ကိုစတင်မလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကတိုက်တွန်းပြီးမြန်မာလူမှုကိုလည်းနှုတ်နှစ်သစ်နှုတ်ခွန်းဆက်လိုက်ပါတယ်လို့ EBL 10ရဲ့နေဆွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတစ်စုံလုံးတိုးတက်စေဖို့ဆက်ပြီးအားပေးကူညီကြဖို့နိုင်ငံတကာတိုက်ဝန်းကိုလည်း USCIRF ကတိုက်တွန်းပါတယ်။နှစ်ပေါင်း50ကျော်အတွင်းရွေးချယ်ခံပထမဆုံးအကြမ်းသားသမ္မတဦးဆောင်တဲ့မြန်မာစိုးရအနေနဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်အပအဝင်ပြောင်းပြီးစုမှုရေးတွေအပေါ်ခိုင်မာတဲ့တန်တိတန်ရှိတယ်ဆိုတာကိုသက်သေပြရမယ်လို့လည်း USCIRF ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းနိုင်ငံရေးလှုပ်ရှားမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးတရားစွဲခံနေရသူတွေပြန်လွတ်မြောက်လာအောင်လှုပ်ဆောင်ပေးတဲ့ပေါ်မြန်မာအစိုးရကို USCIRF ကကြီးကြပ်ပါတယ်။ဒါပေမဲ့လည်းဘာသာရေးလွတ်လပ်ခွင့်ကိုကောက်ွယ်ပေးပြီးလူနည်းစုတွေပေါ်ခွဲခြားဆက်ဆံတာကိုအဆုံးသတ်အောင်လုပ်ဖို့လိုတယ်လို့ထောက်ပြပါတယ်။အဲဒီလိုလုပ်ရမယ့်လုပ်ငန်းတွေထဲမှာတစ်ခုကတော့အထူးသဖြင့်ရိုဟင်ဂျာတွေအပါအဝင်ရခိုင်ပြည်နယ်ကလူမျိုးစုတွေကိုထိခိုက်နေနိုင်စေတဲ့မတရားတဲ့မူဝါဒတွေနဲ့လှုပ်ဆောင်ချက်တွေကိုအစိုးရအနေနဲ့လုံးဝပြောင်းလဲဖို့ဖြစ်ပါတယ်လို့ USCIRF ကကြံပေးပါတယ်။ USCIRF ကပြည်ပမှာဘာသာရေးလွတ်လပ်ခွင့်တမမို့ကိုယ်ပိုင်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာတဲ့တီးခြားလွတ်လပ်တဲ့ American Commission တစ်ခုဖြစ်ပါတယ်။
2016ခုနှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေးပြီး 6.9% ရန်ကန်နှုန်းပဲရှိပါတယ်။လွန်ခဲ့တဲ့နှစ်ကကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲဆိုင်မှုအမြင့်ဆုံးရှိခဲ့တဲ့အချိန်ကဆိုရင်ဒါဟာအနည်းဆုံးတိုးတက်မှုနှုန်းပါ။တရုတ်နိုင်ငံရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာပြီးခဲ့တဲ့နှစ်ကနဲ့ရှင်ရင် 6.9% ရန်ကန်နှုန်းတိုးတက်ပြီးဒေါ်လာ 2.4 trillion ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါရယ်ဒီမတိုင်ခင်3လပတ်တုန်းကတိုးတက်မှုနှုန်း 6.8 ရန်ကန်နှုန်းရှိတာနဲ့ရှင်ရင်အခုတိုးတက်မှုနှုန်းဟာနည်းနည်းလျော့သွားတယ်လို့တရုတ်အမျိုးသားစီးအင်းဌာနကပြောပါရယ်ဒါပေမဲ့လည်းအခုတိုးတက်မှုနှုန်းဟာအစိုးရကခန့်မှန်းထားတာတွေနဲ့တော့ကိုက်ညီပါရယ်တနစ်တာစီးပွားရေးတိုးတက်မှုနှုန်းကို 6.5 ရန်ကန်နှုန်းကနေ 9 ရန်ကန်နှုန်းအထိရှိစေဖို့အစိုးရကမျှော်မှန်းထားတာပါ2009ခုနှစ်မှာတိုးတက်မှုနှုန်း 6.2 ရန်ကန်နှုန်းပဲရှိခဲ့တဲ့အချိန်ကဆိုရင်အခုပထမ3လပတ်တိုးတက်မှုနှုန်းဟာတရုတ်စီးပွားရေးမှာအနည်းကွေးဆုံးတိုးတက်မှုဖြစ်ပါရယ်ကုန်ထုတ်လုပ်မှုနဲ့ပြည်ပကုန်တင်ပို့တာတွေအပေါ်မိခိုအားထားနေရတာကိုရော့ချဖို့မျှော်လင့်ချက်နဲ့တရုတ်တာဝန်ရှိသူတွေကအတိုးနှုန်းတွေကိုရော့ချတာအများပြည်သူတွေနဲ့ဆိုင်တဲ့လုပ်ငန်းတွေမှာယင်းနှိမ့်မြုပ်နှံတာတွေနဲ့တုတ်ပြန်လှုပ်ဆောင်ထားပါတယ်ရှင်
။အကြမ်းဖက်ဝါရကန်ဆွဲတိုက်ခိုက်မှုတွေလို့ဖို့ပြင်ဆင်နေတယ်ဆိုတဲ့တန်တရားနဲ့လူ9ယောက်ကိုဗြိတိသျှရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အခုလိုဖမ်းဆီးတာဟာဘယ်ဂျန်နဲ့ပြင်သစ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတာရဲ့ဒစီတစ်ပိုင်းဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အမျိုးသား3ဦးနဲ့အမျိုးသမီး2ဦးကိုဂျာတာပရီနေကဘာမဟန်မှဖမ်းဆီးလိုက်ပြီးနောက်အမျိုးသားတူဦးကိုတော့လန်ဒန်မြို့ Gatwick လေဆိပ်မှာဒီကနေ့ဖမ်းလိုက်တာလို့တာဝန်ရှိသူတွေကပြောပါတယ်။အခုဖမ်းဆီးမှုတွေကိုကြိုတင်စီစဉ်ထားတာဖြစ်ပြီးထောက်လန်းရေးသတင်းတွေအရဖမ်းဆီးတာလို့အနောက် Midlands ရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲ Marcus Bill ကပြောပါတယ်။ဘယ်အချိန်မှမှအများပြည်သူအတွက်အန္တရာယ်မဖြစ်စေခဲ့တယ်လို့ပြည်ထောင်နိုင်ငံမှာတိုက်ခိုက်ဖို့ကြံစီနေတယ်ဆိုတဲ့သတင်းမျိုးလည်းမရှိပါဘူးလို့ရဲတပ်ဖွဲ့ဒုတိယအကြီးအကဲ Bill ကပြောပါတယ်။
ဥရောပသမဂ္ဂ EU ထဲမှာပြည်ထောင်နိုင်ငံဆက်နေတဲ့မနေတဲ့လူမှုစန္ဒခံယူပွဲကိုဇွန်လ23ရက်နေ့မှာလုပ်ဖို့ရှိပြီးသဘောထားမတူကွဲပြားသူတွေကတော့ဒီသတင်းပတ်မှာပဲအပြိုင်စီယုံမဲဆွေတာတွေကိုစတင်နေကြပါပြီ EU ဖွဲ့ထဲမှာဆက်နေမလားမနေတော့ဘူးလားဆိုတာပေါ်အများပြည်သူကြားထက်ဝက်စီသဘောထားကွဲနေတာကိုလူမှုစစ်တမ်းတွေကပြပါတယ် EU ကလည်းထွက်ဖို့ဆုံးဖြတ်ချက်ဒါကြလာရင်ဒေသအတွင်းနဲ့တကဘာလုံးမှာဆူဆူဝဝထိခိုက်မယ်လို့နိုင်ငံတကာငွေကြေးရင်ပုံငွေဖွဲ IMF ကသတိပေးထားတာကြောင့်ဆက်နေရေးလှုပ်ဆော်စီယုံတဲ့အဖွဲ့တွေဘက်ကအစောပိုင်းအားကောင်းချက်ရနေတဲ့ပုံရှိပါတယ်ဒီချင်းချောက်မှုဟာအစစ်မှန်ဖြစ်တယ်လို့ဥရောပလို လာတဲ့ဒီလစ်လာသုံးသက်ရေးအဖွဲ့ဥရောပပြည်ပင်ပြောင်းလဲရေးဌာနကဆီမွန်တယ်ဖော့ကပြောပါရယ် EU အစိတ်စိတ်မမွားဖြစ်ပြီးဒီကမ္ဘာလုံးဆိုင်ရာမှာအရှိန်ဩဇာပိုနည်းတဲ့အဖွဲ့ဖြစ်လာမယ့်အရေးမြင်နေရပါတယ်လို့ဆီမွန်တယ်ဖော့ကပြောပါရယ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌကျင်းမြုံခင်းကလည်း EU ကနေပြည်ထိုင်နိုင်ငံထွက်ခွာမယ့်အရေးစိုးရိမ်တဲ့အကြောင်းပြောပါရယ်ရှင်
တူရကီသမ္မတကိုလွန်ပြောင်းတဲ့ရုပ်သံအစီအစဉ်တင်ဆက်သူတူကိုရေးယူနိုင်ဖို့ဂျာမနီနိုင်ငံကလမ်းဖွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းရာဇဝတ်ကြောင့်ပြမှုတစ်ခုခုကျူးလွန်ထားသလားဆိုတာကိုတော့တရားရုံးကဆုံးဖြတ်ရမှာပါ။ရုပ်သံအစီအစဉ်တင်ဆက်သူဂျန်ဘိုမမန်ကိုရေးယူပေးဖို့တူရကီနိုင်ငံကပန်ကြားတာကိုဂျာမနီအနာရညွန်မောင်းဆွေရတဲ့မှာမတူကွဲပြားတဲ့အမြင်တွေရှိနေတဲ့ဂျာမားပဲခွင့်ပြုလိုက်ပြီလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလကဒီကနေ့ကြေညာပါတယ်။တူရကီသမ္မတကိုတယောထားတဲ့ကြံပြတဲ့ဘုတ်ကိုရုပ်ဆုပ်ခဲ့ပြီးတဲ့နောက်သူ့ကိုရေးယူပေးဖို့တူရကီကပန်ကြားထားတာပါ။ဥရောပချန်ပီယံလိဆီမီဖိုင်နယ်ပွဲစဉ်တွေထွက်လာပါပြီ။Real Madrid နဲ့ Manchester City, Bayern Munich နဲ့ Atletico Madrid တို့တွေ့ကြပါမယ်။ဆွစ်ဇာလန်နိုင်ငံနေယွမ်မြို့ဥရောပဘောလုံးအဖွဲ့ချုပ်မှာဒီကနေ့မဲခွဲပြီးတော့ပွဲစဉ်ဆွဲတာပါ။ Manchester City နဲ့ Real Madrid ပွဲကဧပြီလ26ရက်နေ့ Atletico Madrid နဲ့ Bayern Munich ပွဲကဧပြီလ28ရက်နေ့အတီးတီးစင်မီဖိုင်နယ်ပထမအကြော့ပွဲစဉ်တွေကစားပါမယ်။ဒုတိယအကြော့ပွဲတွေကိုတော့မေလ3ရက်နဲ့4ရက်နေ့တွေမှာကစားကြပါမယ်။ Real Madrid နီးပါးဇီဒန်က Man City နဲ့ပွဲကတော်တော်ခက်မဲ့ပွဲလို့ပြောလိုက်တယ်လို့ Man City နီးပါးပယ်လီဂရီနီကလည်းဘယ်အသေးနဲ့ဖြစ်ဖြစ်ပွဲချက်ဖြစ်မှာပါလို့ပြောပါတယ်။ Europa League Semi Final မှာတော့ Shakhtar Donetsk နဲ့ Sevilla, Villarreal နဲ့ Liverpool အသင်းတို့ကစားကြပါမယ်ခင်ဗျာ။ Direct from Washington The
Voice of America The VOA 2016ခုနှစ်ဧပြီလ15ရက်တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်းတို့ကြီးညာပေးခဲ့တာပါ။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့အရင်ဆုံးအတာတကြံဒုတိယအကြံနှစ်ဆင်နွှဲတဲ့မြင်ကွင်းကိုနားဆင်ရပါမယ်ရှင်။ဒီကနေ့ကြားရောက်တဲ့မဟာတကြံဒုတိယအကြံနှစ်ကိုတော့ရန်ကုန်မြို့တော်ဝမ်းမှာစီစီကားကကျင်းပခဲ့ကြပါတယ်။ဒီကနေ့မှထူးခြားတာကတယောက်နဲ့တယောက်အပြန်အလှန်အကူအညီပေးတာတွေပိုးပြီးတော့တွေ့လာရသလိုနာရေးကူညီမှုအသင်းကလည်းစီကံရှိကြဖို့ရည်ရွယ်ပြီးတကြံတွင်အမိုက်ကောက်ပညာပေးအစီအစဉ်ကိုရန်ကုန်မြို့တော်ဝမ်းမှာဆောင်ရွက်ခဲ့ကြပါတယ်။ဒီကနေ့တကြံဒုတိယအကြံနှစ်အခြေအနေတွေကိုကိုရနိုင်ကတင်ဆက်ပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါမြမရိုးရနှစ်တစ်ကူတကြံပွဲတော်ကတော့နိုင်ငံတော်ဝန်ဆင်နွှဲနေတာဟာအခုဆိုရင်ဒုတိယအကြံတွေကိုရောက်လာပါပြီ။ရန်ကုန်မြို့တော်မှာဗဟိုမန္တပ်မှာပင်တိုင်းတေးသံရှင်အဖြစ်နဲ့ဖျော်ဖြေပေးနေတဲ့အစိုးရမီမီဝင်းဖေကတော့တကြံအကြံတွေအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ်
။ဒီနေ့ကတော့မမီရဟိုပြင်တော့ကတော့မြို့တော်ကိုမန္တပ်လို့ခေါ်တယ်။အခုတော့ဟိုမန္တပ်ပေါ့။အဲဒီမန္တပ်မှာတစ်နေ့လုံးရှိမယ်။မနေ့နေ့လည်းညနေညအထိရှိမယ်။ဒီနေ့ကတန်တမန်အဖွဲ့တွေကိုဖိတ်ထားတယ်။ဝင်းကြီးချုပ်ကဖိတ်ထားတာကိုလာတယ်။အဲတော့အဲပေးသက်တွေပေါ့အချိန်မှလာကြည့်တဲ့ရေဘက်ခံတဲ့လူတွေဒီပွဲလာကြည့်တဲ့လူတွေဖြောပြေးတယ်။အဲ့တွေပြက်နေတဲ့အချိန်တွေပါဆိုရင်မမီတာဝန်ယူပြီးတော့အဲ့လိုဆိုပေးရတဲ့ပါ။တကယ်ချင်းနာရှိတဲ့အချိန်ဆိုရင်တော့ဟို famous ဟိုမိသားစုမန္တပ်တစ်ခုရှိတယ်။အဲ့ဒီကတော့ဟိုဖိတ်လို့လေမမီသွားပြီးရေပက်တယ်တော်လေးကိုပြောရဲတော်လေးကိုပြောရဲနီးနိုးစုံနဲ့ပြော
တခါဆိုတော့တင်ဆောင်မော်ကတော့ဒီတကြံကိုရန်ကုန်မှာ3ရက်ဖျော်ဖြေခဲ့ပြီးတော့ဒီကနေ့ဒုတိယအချက်နေ့နဲ့တကြံအတက်နေ့တွေကိုတော့မန္တလေးမှာဖျော်ဖြေတင်ဆက်မှာဖြစ်တယ်လို့ပြောပါတယ်ဒီတကြံမှာထူးထူးခြားခြားကြုံတွေ့ခဲ့ရတဲ့နဲ့ပတ်သက်ပြီးသူပြောတာကတော့
ကျွန်တော်တို့ကတလှပြခြင်းနဲ့ဆိုရတာပထမဆုံးထူးခြားမှုပါပဲဟိုတခါမှ2022နှစ်အတွင်းမှာလိုလာပြရရင်လည်းဟိုဆိုခဲ့ရတာဒီကပထမဆုံးတစ်ချိန်ပါပဲဒါဘာဖြစ်ဖြစ်ဟိုသွားရဲအချုပ်ကြီးမှပြရရှင်ပေါ့နော်လှလည်းလှတယ်ဒုတိယထူးခြားမှုကနိုင်ငံရေးပြောင်းလဲရတချို့မန်တက်တွေပြတ်တယ်ပေါ့လေသူဟိုနိဗ္ဗာန်ရှင်တွေကလည်းပွဲကြီးကိုရပြီးကမှမရတော့ဘူးဖြစ်သွားတဲ့ဟာမျိုးတွေလည်းရှိကြတယ်ဆိုတော့ကြားရပါတယ်အဲ့တော့လည်းစိတ်မကောင်းဖြစ်เสียပါဒါပေမဲ့လည်းတစ်ခါကြတော့လည်းလိုအပ်တဲ့အချိန်မှာလုပ်တယ်လို့မြင်ပါတယ်ဆိုတော့ဒါနဲ့သူတို့တော်တော်များများပွဲကျင်ရတယ်လို့လည်းကြားတယ်နောက်တစ်ခုကရန်ကုန်မြို့ပေါ်မှာချိုးတွေကအရင်ပြောလုံးနဲ့ပုံစံမျိုးလေးနဲ့ချော်ပြမှုမျိုးလေးရှိကြတယ်လို့ကြားပြီးရအတိအကျမသိပါဘူး။ဒါပေမဲ့အခုနှစ်မှာတော့တော်တော်ကိုစစ်စစ်ဆေးဆေးနဲ့အမန်တရီလည်းစစ်တယ်လို့ကြားတယ်။အဲ့ဒါတွေလည်းမရှိကြဘူးပေါ့လေ။ဒါပါဖြစ်ဖြစ်မြမရေးရတကြံဆိုရဲကောင်းစင်နဲ့အညီရောလဲအတက်နိုင်ဆုံးတော့ထိညာသိညာပေါ့လေ။ဒါလည်းမင်္ဂလာတပါလို့ရောမြင်မိပါတယ်။
ရုပ်ရှင်သရုပ်ဆောင်ဦးကျော်သူဦးဆောင်တဲ့နာယေးကူညီမှုအတင်းကတော့နှစ်တကူမှာနှစ်ဟောင်းကအမိုက်တွေနဲ့အတူကိုယ်စရဲ့အမိုက်တွေရဝတ္ထုအမိုက်တွေကိုရှင်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာသွားပြီးတော့အမိုက်ကောက်ခဲ့တယ်လို့ပြောပါတယ
်။နေ့က9နာရီခွဲလောက်စပြီးတော့ဒီပါမီမီပွိုင်မှာဆိုင်းဘုတ်ထောင်ပြီးတော့ကျွန်တော်တို့ကလေးတွေစကောက်တယ်။ကောက်ပြီးတော့အဲဒီပါမီမီပွိုင်ရနေပြီးသူဝနာရခိုင်မှာတက်သွားတယ်။နောက်ဒီကျွန်တော်တို့တာမွေကြောင်မြောင်းအဲဒီဘက်လက်လက်ပြီးတော့ကျွန်တော်တို့ပြန်လာတယ်နေ့လည်းကနေရန်ပူတော့အဲကောက်တဲ့အချိန်ကျတော့ ပမာတော့ကျွန်တော်တွေ့ပြောကဥကျော်သူဥကျော်သူဆိုပြီးတော့ဝိုင်းမိပါပဲ။နောက်ကျကျွန်တော်တို့ထောင်ထားတဲ့ကိုယ်အမိုက်ကိုရှင်းဆိုတဲ့စာတန်းကိုတွေ့တော့သူတို့ကလည်းကျွန်တော်တို့လည်းအမိုက်မပြစ်ပါဘူးကွာညာနဲ့ပြောပြီးရေပက်ကန်ကားပေါ်ကသူတို့အမိုက်ပြီးပါလေကျွန်တော်တို့ကောက်တဲ့ဒီအိတ်တဲကိုလာထည့်ကြတယ်။နောက်ကျွန်တော်နဲ့မတရားစပုတ်ရိုက်မဲ့လူတွေကိုကျွန်တော်မျိုးသမီးကသူ idea တကူရပြီးတော့အမိုက်တကူကောက်လာတယ်ဆိုရိုက်လို့ရမယ်ဆိုတော့ဝိုင်းမိအမိုက်တွေကောက်ပြီးတော့ကျွန်တော်နဲ့မတရားစပုတ်ရိုက်ကြတယ်ပြောကြကောင်းတဲ့ပွဲလေးဖြစ်သွားတယ်ပေါ့ဒီအမိုက်ပြစ်တာအင်မတန်ဟိုရှက်ဖို့ကောင်းတယ်ဆိုရဲအတိတရားလေးရဖို့ပေါ့လေ
။နိုင်ကူညီမှုအတင်းအနေနဲ့ထိခိုက်ဒဏ်ရာရသူအ ਨੇ ကျင်းတာတွေးကြရပြီးတော့ရာသီဥတုကြောင့်နာမကျန်းဖြစ်တဲ့သူတွေကိုအကူအညီပေးခဲ့ရတာပိုများတယ်လို့ဥကျော်သူကပြောပါတယ်။ဒါပြင်ဒီနေ့သကြံအတွင်းလူတဦးနဲ့တဦးအချင်းချင်းအပြန်အလှန်အကူအညီပေးတာတွေပိုတွေ့လာခဲ့ရတယ်လို့လည်းအဆိုတော်မီမီဝင်းဖေကပြောပါတယ
်။ဒီဇင်ဘာတော့ကြောင်းနဲ့ကြောင်းလည်းချင်းနေကြတယ်၊ဒီကန်ရှိအောင်နေကြတယ်အမကြီးလာတိတ်မဖြစ်ဘူးအဲနောက်တာဝန်ရှိတဲ့ဝန်ထမ်းတွေအားလုံးကလည်းပျော်ပျော်ရွှင်ရွှင်နဲ့တောင်းတတောင်းပြန်လန်ပေါ့နော်ဟိုလူရလည်းရဲတွေပါလို့ခုရဲတွေကလည်းလူတွေကိုခုပေါ့အဲ့လိုသဘောမျိုးလေးနေပျော်ကြပါရဲ့အားလုံ
းအခုနှစ်ကတော့ရန်ကုန်မှာအရင်ကအမြင်လိုလိုတွေ့မြင်ခဲ့ရတဲ့ကြံအကတွေအပြင်တန်ချက်တွေအလားပြကားပြိုင်ပွဲတွေပါတိုးလာနေတာကိုထူးထူးခြားခြားတွေ့မြင်လာနေရပါတယ်ခင်ဗျာ
ကိုရနိုင်မြင်မြန်တင်ပြခဲ့တာပါတစ်ချိန်တည်းမှာပဲပူပြင်း6တွေ့တဲ့ရာသီကိုရောက်တိုင်းမြမပြည်အလဲပိုင်းမှာကြုံရလိရှိတဲ့တောက်သုံးရေးပြဿနာဘက်ကိုအလှည့်ပေးပါဦးမယ်ရာသီဥတုပို့ပြီးတော့ပြင်းထန်လာတဲ့အကျိုးဆက်အဖြစ်မြမနိုင်ငံအလဲပိုင်းကဒေသတချို့မှာရေရှားပါမှုပြဿနာနဲ့ကြုံနေရပါတယ်လမ်းပန်းအဆက်အသွယ်ကောင်းတဲ့တချို့ရာတွေကိုရေပေးဝေရေအကူအညီတွေရောက်ပေမဲ့တချို့ရာတွေမှာတော့အကူအညီလုံးဝမရဘဲဖြစ်နေတာပါအကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးထားပါတယ်ရှင်
ကမ္ဘာရာသီဥတုပူပြင်းလာတဲ့အပြင်အနီညိုလို့ခေါ်တဲ့အပူလိုင်းကြောင့်မြန်မာနိုင်ငံအလဲပိုင်းအညာဒေသမှာမိုးခေါင်ရေရှားမှုတွေနဲ့ဆူဆူဝါးရင်ဆိုင်နေရပါတယ်။လွင်ဒီကောင်ဆံပြီးတော့တစ်ပင်ကြီးတွေတိတ်မရှိတဲ့မကွေတိုင်းတောင်တွင်ကြီးမြို့နယ်ထဲမှာရှိတဲ့ရစ်ထွက်ကြီးကျေးရွာမှာတော့လူတွေအတွက်သာမကကျွဲနွားတရိတ်ဆန်တွေအတွက်ပါတောက်တုံးရေပြက်လက်မှုနဲ့ကြုံနေရတာပါ။တောင်တွင်ကြီးမြို့အနီးအင်ချေ150ရှိတဲ့ရစ်ထွက်ကြီးကျေးရွာမှာတော့လာရောက်ကူညီပေးတဲ့အဖွဲ့အစည်းတခုမှမရှိတာကြောင့်အရေးတကြီးအကူအညီလိုအပ်နေတဲ့အခြေအနေကိုလဲပွဲကြီးကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကိုခင်စောလင်းက VOA ကိုအခုလိုပြောပါရယ
်ရေခင်ဗျရေထွက်ကြီးကလဲပွဲကြီးနဲ့ပူဆိုးတယ်ခင်ဗျကျွန်တော်အခုရေထွက်ကြီးရပဲပြန်လာတယ်ရေထွက်ကြီးမှာကျွန်တော်ရောက်ပြီးလိုက်ဆစ်ဆင်းနေတယ်ခင်ဗျအဲရေထွက်ကြီးကအခုတောက်တုံးကြီးကိုမလွယ်တော့ဘူးရေကအကုန်လုံးခန်းချောက်လိုက်နေပြီအဲဟိုရွာနဲ့ဟိုတမိုင်တော့ဝေးတဲ့ရှောင်းနေတဲ့မှာလက်ရက်တွေတွေရက်ပြီးတော့အမှခတ်နေရတယ်ပေါ့နော်အဲ့ဘုံနဲ့ချင်းနေရတယ်ခုအဲတောက်ရည်နဲ့ဟိုက3ရည်ကျတော့ခုနတောက်3ရည်ကျတော့နည်းနည်းညသုံးရတာပေါ့ရွှေသားသုံးရတာပေါ့အဲကျွန်တော်တရိစ္ဆာန်အတွက်ကျတော့လေကျွန်တော်တို့ကဒီရွာနဲ့နှစ်မိုင်တော့ဝေးတဲ့အမှကန်လေးတကန်ကြီးအဲ့ဒီကန်တော့ပြီးမိခိုးနေရတာပေါ့
ပခုတ်ကူနဲ့မြိုင်ဖက်မှာလည်းရေရှားပါမှုနဲ့ကြုံနေရပေမဲ့လွန်ခဲ့တဲ့အနှစ်30လောက်ကတူပေးခဲ့တဲ့ဆက်ရည်တွင်တချို့မှာတုံးလို့ရနိုင်လောက်တဲ့ရေပမာဏအနည်းငယ်ဆက်ရှိနေပေမဲ့လည်းလုံလောက်မှုမရှိပါဘူး။လက်ရှိမှာတော့ဒေသရင်းကရေအလူရှင်တွေကအထူးကအကူအညီပေးနေတယ်လို့မန္တလေးမြို့ဦးမင်းဆွေဒေါက်ခင်သေးဖောင်ဒေးရှင်းကရေရရှိရဲ့အထူးတာဝန်ခံဦးအောင်ဆွေဟင်းကပြောပါရယ်။
အထ
ူး
ကတော့ကျွန်တော်တို့ဒီမကွေးတိုင်းပခုတ်ကူမြို့နယ်မြိုင်မြို့နယ်ဒီဒေသတွေကအဲဒီနှစ်တိုင်းလဲရှားတယ်ကဟုတ်တယ်အပူဇင်းတအားများတော့ကကြကျွန်တော်တို့ကိုယ်တိုင်သွားရောက်ပြီးရွာစင်တွေကိုလိုက်ကြည့်တဲ့အခါမှာသူတို့တောက်တုံးရေကန်နေမြေရေကန်နေပေါ့လေရေကန်တွေကတော်တော်လေးကိုရေနေနေပြီအဲလုံလောက်နေတဲ့သဘောတော့မရှိဘူးဗျသူတို့ကတကယ်လို့ဟိုပါပေါ့အဲ့ဒီမှာရှင်နေတစုံတရာကြောင့်ဟိုပေါ့လိုအပ်သွားတယ်ဆိုရင်သူကဟိုကျေးလက်ဒေသကကျွန်တော်တို့ယုံရှိတယ်ဗျအဲ့မှာညိုင်နေမှာညိုင်မျိုးမှလည်းတွေ့ခဲ့တယ်ကျေးလက်ဒေသဖွံ့ဖြိုးရေးယုံနေဗျပြောင်းနေနေမှာတောက်ရည်တွေကိုကားနေနဲ့ပို့ပေးတယ
်ဗျာပခုတ်ကူနဲ့မြိုင်ဖက်ကတစ်ပလွေကုန်းရွာရန်ရှေလက်ဆက်ကန်အနောက်ရွာမင်းကြမြောက်ရွာဆိုတဲ့ရွာတွေကကန်တချို့မှာရေရေရှိနေသေးတာကြောင့်တခြားရွာတွေကလာတဲ့ရတယ်လို့ဆိုပါတယ်မြိုင်မြို့နဲ့အနောက်မြောက်ဖက်ကမင်းတကြမြောက်ရွာအင်းရောင်ကျေးရွာနဲ့ကန်ကြီးရောကျေးရွာတွေမှာတော့တောက်တုံးရည်တွေခန်းချောက်ပြီးတော့လိုအပ်ချက်အတိုးလေးရှိနေတယ်လို့ဦးအောင်ဆွေဟင်းကပြောပါတယ်ရွာတွေကတောင်းဆိုလာရင်ကျေးလက်ဒေသဖွံ့ဖြိုးရေးယုံကနေအလူရှင်တွေအစိုးရပေးတဲ့ဘတ်ဂျက်နဲ့ဒေသခံလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့တောက်တုံးရီကိုကားတွေနဲ့ရွာအရောက်သွားလူပေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသွားလာရင်အလွန်ခက်ခဲတဲ့ဒေသအဖို့တော့ဒီအကူအညီတွေရဖို့အခက်ကြုံနေရတာပါ။တောင်တွင်ကြီးမြို့ပေါ်ကတချို့အပိုင်းတွေမှာလည်းရေရှားပါနေတယ်လို့အင်ချေ150ဝန်းကျင်ရှိတဲ့လဲပွဲကြီးကျေးရွာမှာလည်းတောက်တုံးရီရှားပါနေရပါတယ်။တောင်တွင်ကြီးမြို့ပေါ်ကအခြေအနေကိုတော့ဒေသခံမမမစိန်ကအခုလိုပြောပါတယ်
။ကွက်လောက်မှာရေရှားပါမှုဖြစ်တယ်အမနည်းနည်းပဲမြို့ပေါ်ကတော့ဒီဟိုရွာတွေတော့မဆိုးဘူးပေါ့မရဲအဲ့လိုမျိုးကျေးရွာတွေကရမ်းရေးကြီးနေလို့ဖြစ်နေရွာတွေမှာကျတော့မြို့ပေါ်မှာကျတော့ဘာပဲဖြစ်ဖြစ်ဒီမိတဲ့ကားတွေနဲ့ဘာညာလိုက်ပြီးရေဝေတဲ့ဥစ္စာမြို့ပေါ်မှာရှိနေတဲ့ ဟိုဌာနဆိုင်ရာတွေရောလောက်တဲ့ချိန်ကကြတော့အဆင်ပြေတယ်ဒါပေမဲ့ကျေးရွာတွေအဆင်ကြတယ်လမ်းမမီဖြစ်နေအမရဲ့
အနီညိုရာဒီဥရုကြောင့်ရေပြတ်လက်မှုတွေကြုံတွေ့လာရနိုင်တဲ့အတွက်အခုကြောက်ရောက်တဲ့တင်းချံကာလအတွင်းရေချွေတာတုံးကြဖို့ဆိုပြီးအာနာပိုင်တွေဖက်ကတိုက်တွန်းမှုတွေရှိနေပါတယ်ပုံမှန်အားဖြင့်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာနှစ်စဉ်နွေရာသီရောက်တိုင်းရေပြတ်လက်မှုကြုံရလေးရှိပေမဲ့လို့ဒီနှစ်မှာတော့အရင်ကာလထက်စောပြီးအခုလိုရေရှားမှုကြုံလာရတာပါအခုနှစ်မှာဖြစ်တဲ့ပြင်းထန်တဲ့အနီညိုရာဒီဥရုကြောင့်ပြီးခဲ့တဲ့လကတည်းကမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်၉ခုမှာရေပြတ်လက်မှုတွေစတင်ဖြစ်ပွားနေပြီလို့ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနက VOA ကိုပြောခဲ့ပါတယ်ပြင်းထန်တဲ့အနီညိုရာဒီကြောင့်2016နွေရာသီအတွင်းတနင်္ဂနွေလုံးကျေးရွာပေါင်း1900ကျော်မှာရေပြတ်လက်နိုင်ခြေရှိတယ်လို့လည်းကျေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကခန့်မှန်းထားပါတယ်ရှင
်မြန်မာနိုင်ငံလေပိုင်းမှာတောက်သုံးရေပြတ်လက်နေတဲ့အခြေအနေကိုနှမ်းလောင်စုံစမ်းတင်ပြသွားတာပါအခုတခါသခိုင်းတိုင်းဘက်မှာကြက်ငှက်တုတ်ကွေးဗိုင်းရပ်စ်တွေ့နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်မြန်မာပြည်လေပိုင်းမှာကြက်ငှက်တုတ်ကွေးဗိုင်းရပ်စ်တွေ့တဲ့အကြောင်းဒီစကိုင်းတိုင်းမုံရွာမြို့နယ်ကကြက်မွေးမြူရေးအထူးဆုံးမှာကြက်ငှက်တုတ်ကွေးရောဂါဖြစ်စေတဲ့ H9N2 ဗိုင်းရပ်စ်တွေ့တဲ့အကြောင်းကိုဒီစကိုင်းတိုင်းဝန်ကြီးချုပ်ကအတည်ပြုလိုက်ပါတယ်ကြက်ငှက်တွေကတဆင့်လူတွေစီမကူးဆက်ရအောင်ရောဂါပိုးတွေ့တဲ့ကြက်ချံတွေကကြက်တွေကိုရှင်းလင်းတုတ်သွင်းသွားမယ်လို့လည်းပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
တိုင်းဒေသကြီးအစိုးရဘက်ကဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေပညာရှင်တွေကျန်းမာရေးဌာနကတာဝန်ရှိသူတွေသခိုင်းတိုင်းကမွေးမြူရေးနဲ့ကုသရေးဌာနကတာဝန်ရှိသူတွေကျက်မွေးမြူရေးလုပ်ငန်းရှင်တွေဟာမုံရွာမြို့မှာတွေ့ဆုံခဲ့ပြီးကျက်ငှက်တုတ်ကွေးရောဂါ H9N2 virus ပိုးတွေ့ရှိခဲ့မှုတွေအတွက်ကာကွယ်တားဆီးမှုတွေလုပ်ဆောင်ဖို့ဧပြီလ15ရက်နေ့မှာဆွေးနွေးခဲ့ကြပါတယ်။ရှားပါးတဲ့ကျက်ငှက်တုတ်ကွေးရောဂါတစ်မျိုးဖြစ်တဲ့H9N2 virus ပိုးကိုမုံရွာကကြက်မွေးမြူရေးအထူးဆုံးမှာစတင်တွေ့ရှိခဲ့ရတယ်ဆိုပြီးသခိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA ကိုပြောပြခဲ့ပါတယ်
။အခုဒီနေ့ဒီနေ့မှတည်းကကျွန်တော်အဲဒီကတည်းကအစိုးရအနေနဲ့ဒီကြီးကြပ်ပညာကိုအစိုးရလုပ်ထားတဲ့ဌာနဆိုင်အားလုံးအစိုးရလုပ်တဲ့ကြက်သေးပြောင်းသွားရှိနေတဲ့သူတိုက်တာလည်းကမှသူက H9N2 လို့ပြောတယ်။အဲ့ဒါလို့ပြောရရှားပါတော့ဖြစ်တယ်တော့ပြဖြစ်တဲ့နေရာတွေကသူ့နေရာတနေရာလေးကကွက်ဖြစ်တယ်။အဲဒါဆိုသူအဲဒီဇုံထဲမှာပဲလေ။ကျမွေးမြူဇုံထဲမှာကွက်ဖြစ်တယ်။အဲဒါဆိုကျွန်တော်တို့အားလုံးအရင်ကလည်းဒီလိုသိသိပြန်ထားပြီးသား။အဲဒါသူစမ်းတဲ့အဲ့လိုပေါ်လာတဲ့အဲ့နေရာကျွန်တော်တို့ကတိကျစပ်နာလေးထားပြီးတော့ကျတဲ့နေရာတွေမကူးစက်အောင်တိကျကောက်ပြီးလုပ်နေပါလေ။အခုတော့အဲဒီ positive ဖြစ်တဲ့ကျန်တဲ့အကူတက်တယ်ပေါ့
။သုတ်တင်ရှင်းလင်းရမယ့်ကြက်တွေနဲ့ပတ်သက်လို့ကြက်ချန်တွေကနေခိုးထုတ်တာအယောင်းဝယ်လောက်တာတွေဖြစ်မှာကိုစိုးရင်ရတာကြောင့်လုံးကြုံရေးစောက်ကြက်ကြည့်ရှုပြီးစနစ်တကျရှင်းလင်းတုတ်တင်မှုတွေလုပ်သွားမယ်လို့လည်းဝန်ကြီးချုပ်ကဆက်ပြောသွားပါတယ်
။ချမ်းပိုက်ခြင်းနဲ့ချက်ချပိုက်ခြင်းနေရာရောကျွန်တော်စီမံကတိုင်းအဲ့ဒီလိုပြင်ကိုခိုးမထုတ်ကြဘူး။ရဲတဲ့ပတ်စံလေးရတဲ့ရဲစင်တို့တို့ကြာချပါခဲ့ပါတယ်
။ဟုတ်ကဲ့။
ချက်ချတန်းတန်းလည်းမကူကြဘူး။ကိုယ်ချမ်းပါကုန်ရအထက်မှာတည်တဲ့ဒီသားစုအကုန်ပြင်ထုတ်ဖို့အထက်မှာဝန်ထမ်းတွေနေကြဖို့နောက်ပြတော့ကျွန်တော်ဒီတက်မိုက်တယ်မဖတ်ဆုံးလို့ဒီကူးစားတာတခုမှမကြားသေးပါဘူးမတွေ့ရသေးပါဘူး။ဒါမှမဟုတ်ကျွန်တော်ကတခြားကိုချက်ချက်မှတခြားစောင့်ကြည့်မယ်ဘူးရဲဥပါရောချမ်ပတ်ချင်တယ်မှတ်မယ်။ဒီကချန်နယ်ချက်တွေခိုးထုတ်တယ်လားတော့ဘာဖြစ်မှာလဲဆိုတော့ရောင်းဝယ်မလို့ရချန်နယ်မှာရှိတဲ့သူမိသားစုအကုန်ပြထွက်ကျွန်တော်တခြားစောင့်ကြည့်မယ်မိသားစုတယောက်လောက်ပဲပေါ့ချန်နယ်ကိုပြထွက်ခိုင်းတယ်သူကမတ်စီတက်ခိုင်းပြီးတော့ဒီချန်တခြားစီကလေးချက်လောက်ကြောင်းမှတ်ထားတယ်မှတ်ထားပြီးကျွန်တော်တရားအမြဲစောင့်ကြည့်နေပါလေ။အဲ့ကြတော့ကျွန်တော်တို့အားလုံးတိုင်မြင်နေတဲ့ပညာရှင်တွေနဲ့နေတဲ့ကောင်ကခဏစောင့်ကြည့်မယ်ဆက်လက်စဉ်းမယ်သိတဲ့ချောင်ပေါ်စစ်တဲ့ချောင်ကိုကို AVM virus through by that သိတဲ့ချောင်ကိုအကုန်လုံးကျွန်တော်တုတ်တင်ရှင်းလင်းမယ်ဆိုပြီးတော့လုပ်တယ်တုတ်တင်ရှင်းတဲ့ကောင်မှလည်းတကယ်သိရင်းနည်းနဲ့တူတကယ်ကိုကျွန်တော် mask save ဆက်ပြီးတော့လုပ်ဖို့ဆုံးဖြတ်ပြီးတော့အကုန်လုံးလိုက်တာပါဆိုကျွန်တော်လုပ်ခဲ့ပါတယ
်လက်ရှိမှာတော့ကြက်မွေးမြူရေးချန်နယ်မှာကျက်ကောင်ကြီးသိမ်းတဲ့ချီရှိနေပြီးပြီးခဲ့တဲ့မလကောင်ကဆလို့ကျက်တွေတိတ်ဆုံးမှုတွေရှိခဲ့တယ်လို့လည်းမြို့ကန်တွေကဆိုပါတယ်ကျက်ချံပိုင်ရှင်တို့ကသတင်းပေးတဲ့အခါမှာတော့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျက်ချံတချို့ကိုရှင်းလင်းခဲ့ပြီးတဲ့နောက်မှာဓာတ်ခွဲဆန်းတက်ရာကနေအခုလိုမျိုးကျက်ငှက်တုတ်ကွေးရောဂါပိုး H9N2 virus ပိုးကိုတွေ့ရှိခဲ့ရတာဖြစ်ကြောင်းကျန်းမာရေးဝန်ထမ်းတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့မပြတ်ဆောင့်ကြည့်နေပြီးကြက်ချံတချံနဲ့တချံကူးဆက်ပြန့်ပွားမှုတွေဖြစ်လာမှာကိုလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကစိုးရိမ်ပူပန်မှုတွေရှိနေပါတယ်ကြက်ချံတွေကိုလုံခြုံရေးအင်အားတွေနဲ့ပါစောင့်ကြည့်နေပြီးဗိုင်းရပ်စ်ပိုးတွေ့ရှိတဲ့ကြက်ချံမှန်သမျှကိုအမြန်ဆုံးရှင်းလင်းသုတ်တင်သွားမှာဖြစ်တယ်လို့လည်းတိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားပါတယ်ရှင်
စကိုင်းတိုင်းမုံရွာမြို့နယ်ကြက်မွေးမြူရေးအထူးဆုံးမှာကြက်ငှက်တုတ်ကွေးဗိုင်းရပ်စ်တွေ့နေရပြီးဗိုင်းရပ်စ်မပြန့်ပွားရေးဆောင်ရွက်နေတဲ့အခြေအနေကိုမအေးအေးမှစုံစမ်းတင်ပြခဲ့တာပါသောတာရှင်များရှင်သတင်းဆောင်မတွေကိုရန်နာပြီး တကြံတက်လက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်။အဆိုတော်အောင်ရဲ့တကြံလူပြိုးဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင
်။တကြံတွင်မမှန်တဲ့အနှက်ပြောပြောလေကြမယ်so pure cho lo lo ne go ao nga me me no puedo te la ro more de la cue yao ca ta me yao ca to je yao ca u ru ro yao ca mya pyu yao ca ma phong yo now yao ca go si la ji po
ဆိုတော့အောင်ရဲ့တကြံလူမျိုးဆိုတဲ့တခြင်းနဲ့ပဲဒီကနေ့အတာတကြံဒုတိယအချက်နဲ့မှာ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါကျမ်းမာချမ်းသာကြပါစေကြောင်း VOA မိသားစုကိုစားကျွန်မကစုမုံကောင်းတောင်းပေးပါရရှင် VOA သောတာရှင်တွေအတွက်ဒီ VOA ကိုစာရိုက်ကနေပြီးတော့စာရေးသားဆက်သွယ်လို့ရတဲ့ဆိုရင် VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-2-3-2-3-2-5-5-5လေးကိုခေါ်ဆိုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးမယ်မြန်မာတက္ကသိုလ်1389ခုနှစ်တကူးလာဇန်8ရက်2016ခုနှစ်ဧပြီလ15ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်း10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီချိန်ပိုင်းအတွင်းမှာတော့မြန်မာနိုင်ငံအတွင်းကမြန်မာမိန်းကလေးငယ်တွေရဲ့ပညာသင်ကြားခွင့်နဲ့ပတ်သက်လို့နားဆင်ကြရမယ့်အမျိုးသမီးကဏ္ဍနဲ့အတူသုတဆုံလင်းအမေရိကန်တခွင်မှာလည်းအမေရိကန်ရောက်မြန်မာတွေရဲ့အတာတကြံရေသပင်ပွဲဆင်နွှဲကြဖို့ကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မြန်မာနိုင်ငံအနေနဲ့လည်း projection ကတက္ကသိုလ်2100မှာမြန်မာနိုင်ငံကလက်ရှိတဲ့ပူဂျုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပေးထားတ
ာ။ဒါဒီဥရုပြောင်းလဲမှုနဲ့မြန်မာပြည်ရဲ့ရေရှားပါမှုပြဿနာအကြောင်းမိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ကမ္ဘာတဝှမ်းမှာပညာသင်ခွင့်မရတဲ့မိန်းကလေးငယ်ပေါင်း26တန်းရှိတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပါတယ်။အခုလိုဖြစ်ရတဲ့အခြေအနေဟာသက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟန့်တားစေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရစေဖို့နောက်လာမယ့်5နှစ်တာကာလအတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံအသုံးပြုသွားမယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။မြန်မာနိုင်ငံမှာမိန်းကလေးတွေရဲ့ပညာသင်ကြားခွင့်အခြေအနေကရောဘယ်လိုရှိသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal Right now around the world 62 million girls are not in schoolAnd about half of these girls
လက်ရှိကဘာတဝမ်းမှာမိန်းကလေးငယ်ပေါင်း62တန်းဟာကျောင်းတက်ခွင့်မရကြပါဘူး။ဒီအရွယ်တွက်ရဲ့တဝက်လောက်ဟာဆယ်ကျော်တက်အရွယ်တွေဖြစ်ကြပါလေ။ဒါကြောင့်ကျောင်းတက်ခွင့်ရကြမယ်မိန်းကလေးပိုများလာစေဖို့ကြိုးပမ်းပေးကြဖို့လိုပါလေ။ဒါတည်းမကပါဘူး။တို့တွေကျောင်းဆက်တက်ခွင့်ရကြဖို့နဲ့အရေးသွေးပြည့်မီတဲ့ပညာစည်းပုခွင့်ရနိုင်ဖို့လည်းအရေးကြီးပါလေ။အ
ဲ့ဒါကတော့ကဘာပန်ဥက္ကဋ္ဌဂျီမယွန်ကင်ကဧပြီလ13ရက်နေ့က Let girls learnမိန်းကလေးငယ်တွေကိုပညာသင်ခွင့်ပေးပါဆိုတဲ့ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့ຫນွေဥပောက်စီးပွေးပွဲအတွင်းကျင်းပခဲ့တဲ့အခမ်းအနားမှာပြောကြားသွားတာပါသူကပဲဆက်ပြီးခုကမ္ဘာတစ်ဖက်ပညာသင်ခွင့်မရကြတဲ့မိန်းကလေးငယ်တွေတွေကမ္ဘာ့ဘဏ်အနေနဲ့အမေရိကန်သမ္မတဂရောမီရှယ်အိုဘားမားရဲ့တိုက်တွန်းချက်အရရည်ယူဆောင်ရွက်သွားမယ့်အကြောင်းလေးခုလိုသတင်းကောင်းပါလိုက်ပါတယ
် You don't have to be an economist here at the World BankTo know that unleashing the full economic potential of half the population can drive the growth of the
world. တဝက်ရှိတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်စီးပွားရေးအခွင့်အလမ်းတွေဖန်နှီးပေးခြင်းအပြင်သက်ဆိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုဖော်ဆောင်နိုင်မယ်ဆိုတာကိုနားလည်သဘောပေါက်ဖို့ကမ္ဘာ့ဘဏ်မှာစီးပွားရေးပညာရှင်ဖြစ်စရာမလိုပါဘူး။ဒါကြောင့်သမ္မတဂရောမီရှယ်အိုဘားမားရဲ့ထောက်ခံအားပေးမှုနဲ့ကမ္ဘာ့ဘဏ်ကလာမယ့်9နှစ်တာကာလအတွင်းမိန်းကလေးငယ်တွေအတွက်ပညာရေးအစီအစဉ်တွေမှာဒေါ်လာ 1.5 ဘီလီယံယင်းနှိမ့်နှံမယ်ဆိုတော့ဝမ်းသာစရာသတင်းပြောလိုပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအမင်းကလေးငယ်တွေပညာသင်ယူခွင့်ရကြဖို့ဖြစ်ပါတယ်
။မင်းကလေးငယ်တွေပညာသင်ကြားခွင့်ကိုဒီဇိုင်းမမအားပေးလာခဲ့တဲ့သမ္မတဂရောမီရှယ်အိုဘားမားကလည်းဒီအစီအစဉ်ကိုကြိုဆိုလိုက်ပါတယ်
။ $2.5 billion in support of adolescent girls education over the next 5 years.That is truly amazing.
ဒေါ်လာ 1.5 ဘီလီယံကိုမိန်းကလေးငယ်တွေအတွက်နောက်လာမယ့်9နှစ်တာအတွင်းအသုံးပြုသွားမှာဖြစ်ပါတယ်။ဒါဟာသိက္ကိုဝင်းတာစရာသတင်းကောင်းပါ။ဒါဟာလူသားအရေးမြစ်တွေရင်သက်ရှုမောစရာကောင်းလာတဲ့ရင်းနှီးမြှုပ်နှံမှုတရားသမကသိက္ကိုထိရောက်မှုရှိတဲ့လုပ်ငန်းတရားလည်းဖြစ်ပါတယ်။ကမ္ဘာတစ်ဖက်တန်းနစ်ကြီးရှိတဲ့မိန်းကလေးငယ်တွေရဲ့ဘဝကိုအပြောင်းလဲဖြစ်စေမယ့်အပြင်သူတို့တွေရဲ့မိသားစုတွေလူအဖွဲ့အစည်းတွေနဲ့နိုင်ငံတွေရဲ့အနာဂတ်တွေကိုလည်းတိုးတက်စေမှာဖြစ်ပါတယ်လို့သမရဂရကပြောကြားသွားတာပါ။ဒါအပြင်ပညာသင်ကြားခွင့်မရတဲ့တန်းနဲ့ချီရှိတဲ့ကမ္ဘာထွန်းမင်းကလေးငယ်တွေအရေးကိုသူကိုယ်တိုင်သမီးနှစ်ဦးရဲ့မိခင်ဖြစ်တဲ့အတွက်ကြောင့်လေကိုချင်းစာမိရဲ့လို့သမရဂရကပြောခဲ့ပါတယ်
။ Because when I travel the world and I meet girls who are so bright and so hungry to go to school. I see myself.
ကျမဒီနေ့ကဘာထွန်းခီးထွက်တဲ့ခါမှာကျမတွေ့ခဲ့ရတဲ့မင်းကလေးငယ်တွေကတိတ်ကိုညံထက်မြက်ကြပါလေ။တိတ်ကိုလည်းကြောင်းတက်ချင်ကြပါလေ။ကျမအနေနဲ့သူတို့ကိုကိုချင်းစာမိသလိုကျမသမီးတွေအဖြစ်လဲစာနာမိပါလေ။အခုဒီခါနဲ့မှရောက်နေကြတဲ့လူတိုင်းဟာလေပညာသင်လို့ကြတဲ့ကိုသားသမီးတွေကိုပညာမသင်ရဘူးလို့တားကြမှာမဟုတ်ဘူးလို့ကျမထင်ပါလေ။ကျမတို့သမီးတွေကိုပညာမတတ်အောင်စည်ရဲမွဲတည်အောင်သူများစော်ကားခံရမယ့်ဘဝရောက်အောင်လုပ်ဖို့ဘယ်သူကမှအိမ်မက်ထဲမှာတောင်ထဲမဲ့ကြမှာမဟုတ်ပါဘူး။ဒါကြောင့်လေဒီကဘာကြီးမှာမင်းကလေးငယ်တွေကိုဒီလိုပညာသင်ခွင့်မရကြတဲ့ဘဝအရောက်ခံတင်ကြပါဘူးလို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါလေ။မင်းကလေးငယ်တွေကိုပညာသင်ကြားပေးခြင်းဟာမျိုးစည်မျိုးဆက်စီးရဲညွန်တွင်းကလူကင်းစီခိုင်မဲ့အကောင်းဆုံးနည်းဒီအနဲ့တည်းဖြစ်တဲ့အပြင်လူအဖွဲ့စည်းတရားလုံးကိုလည်းပြောင်းလဲစေနိုင်မှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်ကပြောခဲ့ပါတယ်လူဦးရေတန်း50ကျော်ရှိတဲ့မြန်မာနိုင်ငံမှာမင်းကလေးငယ်တွေရဲ့ပညာသင်ကြား권အခြေအနေကဘယ်လိုရှိပါသလဲ2014တကောင်စင်းကောက်ခံကြရရမြန်မာနိုင်ငံမှာမြို့သားက24တန်းကျော်နှင့်အမျိုးသမီးက26တန်းကျော်ရှိပြီးအသက်5နှစ်ကနေ24နှစ်အရွယ်ရှိမင်းကလေးတွေရဲ့အရေးအတွက်ဟာ 9.3 တန်းရှိတာဖြစ်ပါတယ်။ဒါကြောင့်ဒီ 9.3 တန်းရှိတဲ့မင်းကလေးငယ်တွေပညာသင်ကြား권ရကြတဲ့အခြေအနေကဘယ်လိုရှိပါသလဲ။နိုင်ငံရဲ့ပညာရေးအသုံးစရိတ်ရထားချက်ကတော့2017မှာGDP ရဲ့3.9%ရာခိုင်နှုန်းရှိခဲ့ရာက2014ခုနှစ်မှာ2%ရာခိုင်နှုန်းတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ခုလိုအသုံးစရိတ်ရထားချက်တိုးလာခဲ့ပြီမဲ့လို့လေမရှိစင်းရဲနွမ်းပါတဲ့မင်းကလေးငယ်တွေရဲ့ပညာသင်ကြား권အခြေအနေကဘယ်လိုရှိပါသလဲ။ဒေါက်တာသိမ့်ဝင်းကတော့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ကရစ် NNER ကဖွဲ့ဝင်ဖြစ်ပါတယ်။သူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်းရဲ့အမျိုးသမီးကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမင်းကလေးတွေရဲ့ကျောင်းနေနိုင်တဲ့ခွင့်ရေးနဲ့မင်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာတာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမင်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ချောင်းလဲဆိုတော့ကျွန်တော်တို့နိုင်ငံကမတင်မရပညာရေးမူလတန်းနဲ့ဆင့်ကြည့်ဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောက်မြောက်မလုပ်နိုင်ဘူး။တော့ကျောင်းမနေတဲ့ကလေးတွေရှိတယ်။နောက်ချောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။ဒီရန်တန်ကရွာလေးနဲ့ဝူးနေတဲ့ခါကျတော့ကျောင်းမလို့ချာဒါတော့အေးတန်းတော့ငယ်ချောင်းထွက်ရတဲ့သူတွေများတယ်အဲ့ချိန်မှာယူမီကဒီမှာကျောင်းနေရခမဲ့ဆိုပေမဲ့လည်းပေးရတယ်ကျောင်းဆောင်ကြီးတို့ယူမီတို့ပေးရတယ်နောက်ချောင်းလိုက်ဈေးကြီးကိုတော့မိဘကကလေးနှစ်ယောက်ရှိတယ်သားနဲ့သမီးရှိတယ်တယောက်ပဲချောင်းထားနေတယ်လို့ဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုချောင်းဆောင်ကြည့်တယ်အဲ့ဒါကတော့လူနိုင်ငံမှာရွာလေးမှာအများဆုံးတွေ့ရတယ်သူတို့ပြင်းမှာဒီရန်အောင်တဲ့ခါမှာဝေးလံတဲ့မျိုးတော့ကြောင်းလွှတ်ရအောင်မယ်ဆိုရင် main key တွေမလွတ်ချအောင်ရချလိပဲချက်။အကြောင်းထားနိုင်တဲ့မိခတွေတောင်မှဒေတာအောင်ရ main key တွေအကြောင်းထားရတယ်။ကြောင်းမူတဲ့ကလေးတွေများတယ်။ကြောင်းထက်တဲ့ကလေးများတော့ main key ကူရအများကြီးကမတင်ရအောင်။အဲ့ဒီအတွက်ဘာဖြစ်လာလဲဆိုတော့ဆံမာရီအပီမှာနည်းလာတယ်။ main key တွေစောစောအိမ်အောင်ကျတယ်။ပညာခြေခံနည်းတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနည်းတဲ့အခါကျတော့သားသမီးဆောက်ရှာမှုမှာကိစ္စရှိလာတယ်။နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်း main key တွေကပညာမဆုံးမီမှာကျောင်းဖက်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နဲ့တဲ့အခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှလည်းအဲ့ဒီမှာတအားရော့တယ်။ဒီစီရီယယ်စာမသိရတာများတဲ့အခါကျတော့ဥစ္စာမှုကဏ္ဍမှာ main grade ပေါ်လာတာနေ။ဒါဒီနေ့ခေတ်ကတော့အားလုံးစာတတ်အောင်လွတ်ဖို့လိုတယ်။အဲ့ဒီပြင် main grade ကမကျန်ရအောင်။နောက်ဆိုပြီးဒီကကဦးစားပေးတာမျိုးမရှိရအောင်။အဝင်ရှိတဲ့သူတွေပုံပုံပြီးတော့စာပြလျော် main grade ရောလူအခြေခံပညာဆုံးတဲ့အရွယ်ရောက်တဲ့အချိန်ပညာသင်ဖို့ဆင်းရဲဖြစ်တယ်။ဒီလိုဆောင်ရွက်မှသာဒီလိုမျိုးရေမောင်နိုင်ငံရေမောင်အင်္ဂလိပ်ဒီအခန်းကဏ္ဍမြန်မာလာဒီလိုအခန်းကဏ္ဍမြန်မာမှာကျွန်တော်တို့ရဲ့စာလျာကြီးပွားရေးရလူမျိုးရေအကျိုးကျေးဇူးတက်လာဒီကဲချက်ရှိမှာတော့အင်္ဂလိပ်ဒီမှာတော်တော်များများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့အင်္ဂလိပ်ဒီမှာမကျန်မီနစ်အလုံးခြေကပညာဆုံးတဲ့စာတမ်းအောင်ဆောင်ရွက်ပြီးဘူးနိုင်ငံရေးစနစ်အပြောင်းမှာပညာရေးစနစ်အပြောင်းမှာဒီလူတိုင်းလူတိုင်းဒီတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပြီးဘူး
ဒ
လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုသုတဆုံလည်းအမေရိကန်တခွင်ကိုနားဆင်ကြရပါမယ်။အမေရိကန်ရောက်မြန်မာတိုင်ဝမ်ရဲ့တကြံပွဲတော်ဆင်နွှဲကြပုံကိုမအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ပါစေရှင်ဒီတစ်ပတ်သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာတော့နယူးယောက်မြို့ကမြန်မာတကြံအကြောင်းမျှဝေခြင်းပါတယ်ဒီလိုမြန်မာနိုင်ငံမှာတကြံပွဲတော်နှွဲပြော်ကြတဲ့မြန်မာနှစ်သစ်ကိုချိန်ခါရောက်ပြီဆိုရင်ကမ္ဘာတစ်ပတ်ချင်းကအမေရိကန်ပြည်အောင်စုမှာလဲမြန်မာတွေအနေများတဲ့မြို့ကြီးတွေမှာမြန်မာရိုးရာတကြံပွဲတော်ကိုစီစီကားကားကျင်းပတတ်ကြပါတယ်အမေရိကန်ပြည်အောင်စုအရှေ့ချမ်းမှာမြန်မာတွေအများကြီးရှိတဲ့နယူးယောက်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေမှာကျင်းပခဲ့တာပါ။ကျွန်မလည်းဝါရှင်တန်မြို့တော်နဲ့လင်းနိုင်ငါးနိုင်ကားမောင်းရတဲ့နယူးယောက်တကြံကိုမရောက်ပေမဲ့ Facebook မှာတက်လာတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့တကြံအငွေသက်တွေရနေသလိုပါပဲနော်။ဝါရှင်တန်ဒီစီနာကအမေရိကန်ဖုန်ကြီးကြောင့်မှလည်းလာမဲ့စနေတွင်းတွေအားလည်းရမှာတကြံပွဲကိုကျင်းပမှာပါရာသီဥတုကအေးနေသေးလို့ကလေးတွေတော့ရေကစားလို့တိတ်ရမယ်ပုံမရှိပါဘူးတကယ်ဆိုရင်လည်းပဲတကြံပွဲတော်တွေကျင်းပတယ်ဆိုတာရေကစားလို့ရတဲ့နေရာမျိုးလည်းမဟုတ်ဘူးဆိုတော့ရေကစားဖို့ဆိုတာထက်အဓိကကရင်ကျင်းမှုကိုလက်ဆင့်ကမ်းတဲ့ပွဲရိုးရရင်ကျင်းမှုရဲ့ပြရုပ်ကျင်းပတဲ့ပွဲပဲကိုပို့ရောက်ပါတယ်ညိုရော့တကြံပွဲကိုစီစဉ်သူတွေကတူဦးဖြစ်တဲ့ကိုမိုးချမ်းကလည်းဒါကိုပဲပြောသွားတာပါလူငယ်တွေကိုမြမယဉ်ကျေးမှုနဲ့ယဉ်ပါအောင်လုပ်ပေးခြင်းနဲ့လို့ဆိုပါတယ်
။ရိုးရတဲ့ကြံပွဲကိုကျင်းပရတဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့အထူးသဖြင့်နယူးယောက်အမေရိကန်နယူးယောက်မြို့မှာရှိနေကြတဲ့ကျွန်တော်တို့မြန်မာတွေအနေနဲ့ကိုယ့်ရဲ့ရိုးရယဉ်ကျေးမှုကိုမမေ့လျော့ရအောင်ရယ်အထူးသဖြင့်ကျွန်တော်တို့နောက်တက်လာတဲ့ generation ပေါ့ဗျာမျိုးဆက်သစ်ဟဲ့လားဒီဘက်မှာငွေဖွာပြီးတော့ကြီးပြင်းလာကြတဲ့မျိုးဆက်သစ်တွေအနေနဲ့ကျွန်တော်တို့ရဲ့ပြီးခဲ့တဲ့မျိုးဆက်တွေသူတို့ရဲ့မိဘတွေရဲ့မျိုးဆက်တွေသူတို့ရဲ့ဖိုးဘွားတွေရဲ့မျိုးဆက်တွေကိုလည်းသူတို့ကသိရအောင်ရနားလည်ရအောင်ရမမေ့လျော့ရအောင်ရတံပိုးထားတတ်အောင်ရအဲစတဲ့ရည်ရွယ်ချက်တွေအများကြီးပါပါတယ်ဆိုတော့အထူးသဖြင့်အနာဂတ်ကိုဆက်လျှောက်တဲ့နေရာမှာငါဘာတူလဲငါဘယ်ရလာသလဲဆိုတဲ့ဟာကိုမမေ့သင့်ဘူးပေါ့ဗျာအဲဒါမှလည်းပဲဒီကလေးတွေနေနေပေါ့နော်သူတို့ပို့ပြီးတော့အဲတိပြီးတော့မှနားလည်ပြီးတော့မှရှင်းရှင်းလင်းလင်းနဲ့အနာဂတ်ကိုဆက်လျှောက်လို့ရမှာပေါ့ဗျာ
နယူးယောက်တကြံမှာအကတွေနဲ့မြန်မြန်ဆိုင်ဆိုင်တင်ဆက်ခဲ့တော့အကအဖွဲ့တွေကိုမြမအကတင်ပေးပြီးတော့ဖြော်ပြေးရေးပိုင်းမှာဥဆောင်ပြီးတော့တင်ဆက်ပေးတဲ့မမ်မီဆန္ဒစိုးညွန်းကတော့နယူးယောက်ကမြမကလေးတွေမြမအကကိုတိတ်ကြိုက်ကြတယ်လို့ဆိုပါတယ်
။သူကမြမအကနဲ့ပတ်သက်ရင်ပေါ့သူတို့တွေကအချိန်မီွေးသူတို့ပါမယ်ဆိုတာပဲ။သူတို့တင်ချင်တယ်ဆိုတာကြီးပဲ။ဟိုဆမတင်ပေးပါသူတို့အမြဲအစင်တဲ့ ready ဖြစ်တယ်။ပတ်စံပေးပြီးတော့တင်မယ်ဆိုတဲ့ဟာမျိုးကြီးအစင်ထီသူတို့မိဘတွေရောကလေးတွေရောအမြဲတမ်းဖြစ်ပါတယ်လူကြီးတွေကစပါဦးမြမပြည်လုံးကတို့မတင်ခင်ရလို့တို့နောင်တရတယ်အခုဒီရောက်ရင်တော့တို့လက်လွတ်မခံဘူးတို့ဘယ်အကပဲဖြစ်ဖြစ်သိသေးလားဆိုပြီးတော့သင်ဖို့အစဉ်သင်းဖြစ်နေတဲ့လူကြီးပုံများလာပါတယ
်ဒိန်းတွေကတီးခွဲ့နေတူကားစင်လက်ကုတ်တန်စီးချက်လိုက်ပါလားညင်ကြီးညာမြင်သွဲလွဲ့တိုင်းတွင်ပွဲမှာရှင်ပြန်ရင်ကဝဲမျိုးစုံ
ကျွန်တော်တို့ကဒီလိုကာလမှာဒီလို April ကာလမှာနယူးယောက်မှာအေးနေစီတဲ့အချိန်မှာကျွန်တော်တို့တကြံကျင်းပခဲ့တာ၄ချိန်၄နှစ်မကတော့ပါဘူးအဲသူတို့လည်းပဲဒီပြီးခဲ့တဲ့၄နှစ်တာကာလမှာမှဒီ Demarathi Vihara အကြောင်းကတောက်လျှောက်သူတို့ sponsor လုပ်ခဲ့တယ်ပေါ့နော်ကျွန်တော်တို့မြန်မာမိသားစုတွေအားလုံးစုပေါင်းဝန်းရံကြပြီးတော့မှဒီလိုအခမ်းအနားမဖြစ်ဖြစ်အောင်ကျွန်တော်တို့လုပ်ကြတာပေါ့ဗျာဆိုတာလုပ်ကြတဲ့အချိန်ကျတော့ကအစားအစာနဲ့တည်းကျွန်တော်တို့မလုံလောက်ဘူးကျွန်တော်တို့ဖြိုပြေးကဏ္ဍတွေကျွန်တော်တို့မြေနဲ့တက်ဆက်လေးရှိတယ်ပြီးမြမရိုးရဖြိုပြေးရေးတွေပေါ့ဗျာဒါတကြံရင်းကားတွေနဲ့တက်ကြီးပူဆော်ပွဲတွေနဲ့အဲပြဇက်တွေနဲ့တန်ချက်တွေနဲ့ပေါ့အစဒီအားဖြင့်ပေါ့နော်ဖြိုပြေးတဲ့အချိန်ကျတော့လေကျွန်တော်တို့နယူးယောက်တစ်ခုတည်းနဲ့လည်းပြည့်စုံသလားဆိုမပြည့်စုံပါဘူးသူတို့ဒီမပြည့်စုံတဲ့အတွက်ကြောင့်လေမယ်ရီလန်ဘက်ကဗာဂျီးနီးယားဘက်ကဟလာဝါဇနာရှင်တွေအာအလူပညာဝါဇနာရှင်တွေလည်းလာပြီးတော့ဝိုင်းပြီးဖြိုပြေးကြပါတယ် က်ကြီးပူဇော်ပွဲကြီးလည်းကျွန်တော်တို့လုပ်လို့ရှိတယ်ပေါ့နော်ဒါတော့နှစ်ဆင်ကျင်းပမြင်ကျင်းပခဲ့ကြတာပေါ့နော်ဒီနှစ်ကြံမှာတော့ထူးခြားတာကကျွန်တော်တို့မြန်မာနိုင်ငံကအသက်တက်လာတဲ့ကျွန်တော်တို့ပြည်သူလူထုကနေရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရကိုဂုဏ်ပြုတယ်ပြီးတော့အဲ့ဒီအပြင်မြန်မာပြည်သူလူထုကိုလည်းကျွန်တော်တို့ဂုဏ်ပြုတယ်ပေါ့ဗျာဆိုတော့အဲ့ဒီအစီအစဉ်လေးကိုပါကျွန်တော်တို့ဒီအခမ်းအနားတစ်ရက်လုံးမှာအထူးအစီအစဉ်နေနဲ့ကျွန်တော်တို့ထက်သွင်းလာပါပဲဒါကတော့ကျွန်တော်တို့ဒီနှစ်အတွက်သမိုင်းဝင်စကြံနဲ့ဖြစ်တယ်မြန်မာနိုင်ငံအတွက်သမိုင်းဝင်အချိန်ကာလလည်းဖြစ်တယ်ဆိုတော့ဒီအတွက်ကြောင့်ကျွန်တော်တို့ဒါကိုမြန်မာပြည်သူလူထုနဲ့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်ကိုကျွန်တော်တို့ဂုဏ်ပြုတဲ့အနေနဲ့ဒီအစီအစဉ်ကိုထည့်ခဲ့တာပါခင်ဗျ
ကလေးတွေရောလူကြီးတွေရောကားကြတကြံတေးတံတွေပြည့်လွင်နေတဲ့ခမ်းမာရဲမှာတော့မြန်မာနိုင်ငံအလွမ်းပြေစောက်ပွဲတောက်ဖွဲတွေကလည်းပြည့်သက်ကိုအထူးဆွဲဆောင်ထားတာပါအမေရိကန်ပြည်အောင်စုကိုရောက်လာခဲ့တာ၄နှစ်ရှိသွားပြီဖြစ်တဲ့မက်ဇဘဲကလည်းမုတ်ရောင်းကူပြီးတော့ကုသိုလ်ယူပါတယ်သူ့ရဲ့အကြိုက်ဆုံးကတော့သူကိုယ်တိုင်လုပ်တဲ့တူဟုတုတ်ပါတဲ့
ရန်ကုန်မှာလည်းကြုံမှုရဲဒီမှာကျတော့အခုနှစ်နှစ်ရှိပြီပေါ့နော်ညီမဇေယံဘွဲတော့ကြုံမှာလေပြီးခဲ့နှစ်ကတော့ညီမတို့ဟိုကမုတ်ဖတ်တုတ်မုတ်လုံးကြီးရောင်းနေဒီနှစ်တော့တူဟုတုတ်ပေါ့ဘလို့กว่าလဲဆိုတော့မြန်မာနိုင်ငံမှာကျတော့လေအားလုံးကဒါကိုယ့်ရဲ့မြန်မာတကြံဆိုပြီးတော့တသားရဲရှိရဲဟိုအကုန်လုံးကနေရာတိုင်းမှာဒီအလှတွေဆိုတာမျိုးရှိရဲပွဲဆိုတာမျိုးရှိရဲအရင်ဘယ်လိုပြောမလဲအကုန်ပျော်ကြရဲပေါ့နော်ထူးထူးခြားခြားကြီးရဲတော့မဟုတ်ပေမဲ့ကိုယ့်မြန်မာတကြံနှစ်တကူဆိုတာတခြားပွဲတော်တွေထက်ကိုပိုပျော်ကြရဲဒီမှာကျတော့ဒီလိုမျိုးမြန်မာအတွက်တီးတန့်ပွဲဒီလိုပွဲမျိုးဆိုတာတနည်းမှာတစ်ခါတော့ပဲလုံးဖြစ်တာလေသတင်းချွတ်တွေပါလေဆိုလို့ရှိရင်လည်းအဲ့လောက်ကြီးတော့ဟိုမလုံးဖြစ်ဘူးပေါ့နော်ဒီတကြံဦးစားပေးပြီးတော့ညီမတို့လုံးဖြစ်တယ်အဲ့ဆိုအဲ့ချိန်မှာမြန်မာမုန်းနေလဲအစုံရတယ်မြန်မာအကြိုက်လည်းမြင်ရတယ်ကိုပမာအချင်းချင်းလည်းအဲ့ချိန်မှာပေါင်းစည်းရတယ်ပေါ့နော်ပြီးဟိုလာတဲ့လူတွေကလည်းမြန်မာဝတ်စုံလေးတွေနဲ့လေကြည့်ရဟိုစိတ်ချမ်းသာတယ်လေကြည့်ရဟိုကိုမြန်မာပြည်ကိုခဏပြန်ရောက်သွားသလိုပဲအရင်ပျော်ပါရှင့် You taught it to the
တွေကိုကြည့်အပြောတွေကိုနားထောင်လာနေတယ်တကြံပြော်တွေကူးဆက်ရပါတယ်နော်ဒီတကြံပွဲတော်ဖြစ်မြောက်ရေးအတွက်ပပောင်းစုံကနေပြီးဝိုင်းဝန်းကဲကြသူတွေထဲမှာပါတယ်ကိုမိုးချန်းမတ်မေစနာဆိုးညွတ်မတ်စဘဲတို့နဲ့အတူဒီတကြံပွဲကိုနှွှဲလိုက်ရတဲ့သူတွေအားလုံးလည်းထူးခြားတဲ့တကြံအပြော်တွေရခဲ့ကြမယ်ထင်ပါတယ်ရှင်အခုတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတော့ဒီမှာရန်နာကြပါတယ်နော်ကျေးဇူးတင်ပါတယ်ရှင်
သတ္တဆောင်လင်အမေရိကန်တခွင်ကိုခုလိုတောက်ကြညာဘိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာမနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။နောက်ဆုံးကြံနေသေးတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုမကြခင်ထုတ်လွှင့်ပေးပါမယ်။အခုရင်တော့မနက်ဖြန်စနေနေ့ညမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမဲ့အကြောင်းအရာကိုပြောပြရင်းဆွေးနွေးခွင့်ကိုဖိတ်ခေါ်ပါရစေရှင်။
ဧပြီလ16ရက်စနေနေ့ဟာမြမရိုးရမဟာတကြံအတက်နေ့ဖြစ်ပါတယ်မြမနိုင်ငံမှာဆွေးရအဖွဲ့တွေအပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာတကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရည်လိုင်းအစီအစဉ်မှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOE American တန်ငတ်နေထိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်စနေနေ့ညထိုက်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ဖုန်းနံပါတ် 1239238255 လေးကိုဖြစ်စေ။ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါရမယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
တကယ်2100မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5ဒီဂရီစင်ဂရီလောက်တက်မယ်လို့လည်းပေးထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့အဲ့ဒီထဲမှာမှအယ်လီညိုကဖြစ်လိုက်တဲ့ခါမှာ
မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွန်ကမြန်မာနိုင်ငံကရာသီဥတုဖောက်ပြန်မှုအခြေအနေကိုဒီတစ်ပတ်မှာပြောပြပေးပါ ဒီရာဒီရာနွေရာဒီရာတော့မြန်မာနိုင်ငံမှာပူလေးရှိပါတယ်ဆရာဒီနှစ်မှာပါထူးထူးခြားခြားအယ်လ်နီညိုရဲ့ဒဏ်ကိုခံနေရတယ်ဆိုတော့လေဆရာအဲ့ရနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
ပူတာကတော့နှစ်ချက်ပေါ့ပထမချက်ကကဘာကိုနိုင်ကလည်းပူပူပြီးပူနေတယ်ဟုတ်လား2014တုန်းကကဘာသမိုင်းမှာအပူဆုံးဖြစ်တယ်15ကျတော့2014စံချိန်ချိုးတယ်အခု2016 January ကျတော့လေကဘာသမိုင်းမှာအပူဆုံး January ဒါက February လောက်တော့လေအပူဆုံး February ဒါဦးကြီးချက်နဲ့ trend ကလည်းပူရပူရပူရအစီကိုတွားနေတယ်ပေါ့နော်။နောက်မြန်မာနိုင်ငံအနေနဲ့လည်း projection ကတက္ကသိုလ် 2100 မှာမြန်မာနိုင်ငံကလက်ရှိတဲ့ပူကြုံ5 degree centigrade လောက်တက်မယ်လို့လည်းပေးထားတော့အားလုံးကတော့ပူတဲ့ပဲပဲဥတည်တာပေါ့။အဲ့ဒီထက်မှမှ El Niño ကဖြစ်လိုက်တဲ့ခါမှာရာသီဥတုရဲ့ပံ့ပိုးမှုကလည်းပူတဲ့ပဲပူပါသွားတယ်။နောက်ဘဝဉေရူရင်းမှုတွေကလည်းအများကြီးဖြစ်နေတယ်လေ။တစ်တော့တွေမရှိတာကလည်းဒါတော်တော်လေးကို local heating တွေကိုအများကြီးဖြစ်တယ်ပေါ့။အဲ့တော့တရားအားလုံးကပူစီရဲ့ဘက်ကိုပဲဥတည်နေတော့အပူတန်ကိုတနင်္ဂနွေလုံးခန်းစားရတာပေါ့အခုချိန်မှာဆိုရင်တော်တော်ဆိုးတာကစကိုင်းအော်တိုမကွေးလို့အဲ့ဒီမှာအပူချိန်က45ထက်မှရောက်နေတယ်နေရာတော်တော်များများလေ42 43အဲ့ဒီဘဝဉာဏ်မှာရှိကြတယ်အဲ့ဒါစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းမန္တလေးတိုင်းပဲခူးတိုင်းအေရော်ဒီတိုင်းအရှေ့ပိုင်းပေါ့ရန်ကုန်တိုင်းနောက်ပြီးတော့ကယားကရင်မွန်တနင်္သာရီအလုံးညီပါပဲအပူချိန်ကတော်တော်ပြင်းတယ်ပူရတဲ့ချိန်မှာနောက်တစ်ခုကရာသီဥတုပေါ့ပြမှုကြောင့်လေထဲမှာရံပန်ရံကမြန်မာပြည်မြောက်ပိုင်းမှာမိုးရွာတော့လေထဲမှာရင်းငွေ့ရလည်းရှိနေတယ်အဲတော့ရင်းငွေ့ရှိတာလည်းခန္ဓာကိုယ်ခံစားရတဲ့အပူချိန်ကိုတိုးစေတာပေါ့။နောက်မိုးလုံးဝမရွာတာကလည်းပူတာကိုပိုဆိုးစေတယ်။နောက်ပြီးတော့ခန်းတော်ရောင်ကြီးအညွန့်ကိန်းကြီးရတဲ့အမြင့်ဆုံးအဆင့်ကိုရောက်နေတယ်။ဒီလိုချိန်မှာအမှန်အဖြစ်အမှန်ကပူတာတဘာဝဒါမဲ့ဒီအပူကိုတတ်တရရစီတဲ့ရံပန်ရံကအဲ့ဒါမိုးရွာလေးတွေရှိရမှာပေါ့မိုးကလည်းလုံးဝမရွာဘူးလေသူပြည်မြန်မာနိုင်ငံအောက်ပိုင်းတစ်ခုလုံးဝမိုးလုံးဝမရွာဘူးအဲ့ဒီအကြောင်းတရားကြီးအလုံးအားအပူဒဏ်ပြင်းထန်မှုကိုဒါဖြစ်စေတာပါပဲ
ဟုတ်ဘဲချိန်လောက်မှာဒီအယ်လ်နီညိုရဲ့ဒဏ်ကိုတက်တာသွားမယ်ဆိုဆရာနည်းနည်းပြောပြပေးပါဆရာ
အယ်လ်နီညိုအပီဆိုဒ်အနေနဲ့ကတော့ဂျွန်လမှာပြီးမယ်ဒါမဲ့သူ့ရဲ့ impact လို့ခေါ်တဲ့ထိခိုက်မှုကတော့နောက်တော့လာအနည်းငယ်ဆက်ရှိမယ်လို့ပြောတဲ့အတွက်ဒီ2016 September ကအကုန်တနည်းပြောရင်မိုးရွာသည့်အကုန်တိအယ်လ်နီညိုထိခိုက်မှုကတော့ဆက်ရှိနေမှာပါရိုးရိုးသူ့ရဲ့ဖြစ်စဉ်အရတော့ဂျွန်မှာကုန်မယ်လို့မှန်းထားပါတယ်ဒီကွာခမှုဖြစ်တာကဘာကြောင့်လဲဆိုတော့အယ်လ်နီညိုကရေမှာဖြစ်တာရာသီဥတုကအထက်လေထဲမှာဖြစ်တာသူတို့က time lag ရှိတယ် phase မတူကြဘူးအနည်းဆုံး3လလောက်ထပ်ပြီးတော့ impact အနေနဲ့ထိခိုက်မှုကတော့ဆက်ရှိအောင်မယ်ဆိုတော့နှစ်ပိုင်းခွဲသိရမှာပေါ့အယ်လ်နီညိုကတော့ဂျွန်မှာပြီးပေမဲ့ထိခိုက်မှုကတော့ September လတိရှိနေမှာပါ
အယ်လ်နီညိုအပြီးမှာလာနီညာအလှည့်ကိုရောက်တော့မှာပေါ့နော်ဆရာ
။ပစိဖိတ်မှာရာသီဥတုက3မျိုးပြ။3မျိုးသာလုံပူပြင်း6တွေ့တဲ့ရာသီဥတုအဲ့ဒါအယ်လ်နီညိုခေါ်တယ်။နောက်သူနဲ့ဆန်းကျင်ပဲ AB ဆွဆူတဲ့ရာသီဥတုကလာနီညာခေါ်တယ်။အဲ့ဒီအယ်လ်နီညိုလာနီညာတွေ့ရဲ့ကြားပေါ့ဆိုလိုတာကနှစ်တိုင်းကတော့အယ်လ်နီညိုလာနီညာဖြစ်မနေဘူးပေါ့ဘာမှမဖြစ်တဲ့နှစ်လည်းရှိတယ်ပေါ့အဲ့ဒါကြ neutral ခေါ်တယ်။ကြားနေခေါ်တယ်။ဒီတော့ကအခုသိပ္ပံရဲ့ခမန်းချက်ကကျွန်းမအယ်လ်နီညိုပြီးရင်ပထမဂျာနီနီကိုရောက်မယ်အဲဂျာနီနီမှာသူ3လလောက်ရှိမယ်နော်ဇူလိုင်ဩဂတ်စက်တင်ဘာ3လလောက်ကဂျာနီအဲ့ဒါပြီးရဲ့ခါကျမှစက်တင်ဘာလအကုန်နောက်ဆုံးဘက်လောက်ရောက်တော့မှလာနီညာကိုကူပြောင်းသွားမယ်အဲ့တော့2016ရဲ့အစိုး2019ရဲ့အစပိုင်းညီဟာလာနီညာနှစ်ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ပါဆရာဆရာဒီအယ်လ်နီညိုနဲ့ဒီလာနီညာကိုဆရာအရှင်းဆုံးလေးနည်းနည်းလေးအချင်းချင်းပြီးပြောပြပေးပါဆရာ
အမတ်တီကတော့မူရင်းတိပဲကတော့အယ်လ်နီညိုလာနီညာဆိုရေနွေးစီကြောင်တွေပါပဲတောင်အမေရိကတိုင်းနောက်ဘက်ကမ်းခြေကိုရေနွေးစီကြောင်တွေဝင်လာရင်အဲ့ဒါအယ်လ်နီညိုရေစီကြောင်တွေဝင်လာရင်အဲ့ဒါလာနီညာထူးခြားချက်ကတော့အယ်လ်နီညိုဖြစ်ပြီဆိုရင်လက်ရှိအနေအထားမှာပစိဖိတ်မှာမိုးရွာတဲ့ဒေသကနောက်ဘက်ပိုင်းမှာရှိကြတယ်ရှေ့ဘက်ကမိုးမရွာဘူးတောင်အမေရိကဘက်မှာပေါ့နော်ဒါပေမဲ့အယ်လ်နီညိုဖြစ်ပြီဆိုရင်မိုးရွာတဲ့နောက်ဘက်ကမိုးရွာတဲ့ဖြစ်စဉ်တွေအလုံးအားရှေ့ဘက်ကိုရောက်သွားတာရှေ့ဘက်ကိုရောက်သွားပြီးတော့နောက်ဘက်ကမိုးရွာနေသွားတာအဲ့ဒါကအယ်လ်နီညိုရဲ့ရာသီဥတုဖောက်ပြမှုပဲတနည်းပြောရင်တော့အီကွေဒါရဲ့တောင်ဘက်မှာရှိတဲ့ဩစတြေးလျကျွန်တော်မြောက်ဘက်မှာရှိတဲ့ရှေ့တောင်အရှေ့နိုင်ငံတွေကရိုးရိုးနဲ့ဆိုရင်မိုးရီရွာတယ်အယ်လ်နီညိုဖြစ်ရင်အဲဒီမိုးရွာတဲ့ဟာလေးအကုန်လုံးအရှေ့ဘက်ရောက်သွားတော့မိုးရီခေါင်တယ်မိုးရီခေါင်တယ်ဆိုတာမိုးရော့ပြီးရောအပူချိန်ကြီးတက်လာတာအဲ့ဒါအယ်လ်နီညိုပါသူနဲ့ဆန့်ကျင်ပဲဖြစ်တာလာနီညာပါပဲ
သူ့မှာနှစ်ပိုင်းခြားအကန့်အသတ်ရှိပါလားဆရာဟိုဘယ်နဲ့နှစ်မှာတစ်ခါလောက်ပြန်လာတတ်ပါလဲ
အဲ့ဒီဆိုင်ကလာမှန်တော့အရင်တော့9နှစ်မှ9နှစ်တခါဖြစ်တယ်အခုတော့2နှစ်3နှစ်တခါဖြစ်နေပါတယ
်ဒီကဘာကြီးပူနွေးလာမှုနဲ့ဒီကဆက်ဆက်တာလေးနည်းနည်းပြောပြပေးပါရှင်
ဟ ဖာကြီးပူနှိမ့်လာတဲ့အတွက်နာမတည်းကအယ်လီညိုဖြစ်တဲ့အချိန်ကြီးကပူပြီးတော့စိတ်လာတာပေါ့နော်အဲ့တော့အရင်တော့9နှစ်9နှစ်မှတစ်ခါလောက်ဖြစ်တဲ့ကောင်ဦးနှစ်နှစ်3နှစ်ဆက်တိုက်လို့ဖြစ်နေတယ်အယ်လီညိုပြီးရင်လာနီညာကြီးတလဲစီဖြစ်နေတယ်အဲ့တော့ကပ္ပရဲ့လေတူးကမျှကြီးမှာထိမ့်သိမ့်သိသိအရင်လိုမမကန်ကန်တည်တည်ငြိမ်ငြိမ်ရှိတဲ့အနေအထားကြီးယောနေလာတာကိုပြနေပါတယ်အားလုံးက extreme ကိုရောက်နေတယ်ရာသီဥတုကလည်း extreme ပဲအယ်လီညိုလာနီညာဆိုတာလည်း extreme ပဲအပူလွန်ခဲ့သွားရင်အယ်လီညိုဖြစ်တာပဲဒါအေးလွန်ခဲ့ရင်လာနီညာဖြစ်တာပဲအဲ့တော့အခုကမ္ဘာကြီးတစ်ခုလုံးမှာဒီကမ္ဘာရာသီဥတုပြောင်းလဲခြင်းတကြီးပြောရင်တော့ global warming ကြောင့်ရာသီဥတု pattern တွေအားလုံးဟာဒီ extreme တွေပဲရှိတယ်။သိပ်ပူတာနဲ့သိပ်အေးတာအဲ့ဒါတွေအဖြစ်များနေတယ်။ဒါတွေအားလုံးကတာတကတွေပါပဲ
။မြန်မာနိုင်ငံမှာအခု El Nino ဝင်နေတယ်။ဒီဟာကိုလူတိုင်းကတော့ခံစားနေရတာပေါ့နော်။အသက်တာဆုံးဖြစ်အောင်ဘယ်လိုနည်းတွေနဲ့လုပ်လို့ရပါမလဲဆရာ
။ El Nino ကတော့ဘာမှမတတ်နိုင်ဘူး။ဒါကြီးသူကသူသဘာဝရာဖြစ်တာနော်။ဒါပေမဲ့ဒီပူတဲ့ဟာကိုမတားနိုင်ပြီမဲ့ပူတဲ့ကြောင့်ထိခိုက်မှုပျက်စီးမှုကိုတော့ကျွန်တော်တို့ကလုပ်မယ်ဆိုရင်တော့လုပ်လို့ရတာပေါ့လေလုပ်လို့ရတယ်ဆိုတာเนาะကျွန်တော်တို့ခေါ်တော့ loss ကို prevent လုပ်တာပေါ့เนาะထိခိုက်မှုကိုဆုံးရှုံးမှုကိုညှို့နှိမ့်အောင်လုပ်တာ reduce လုပ်တာပေါ့အဲ့ဒါကတော့တဘာဝိရဉာဏ်မှာ theory ကတော့ရှိပြီးသားပါပဲအဲ့တော့အပူတွေတိတ်ပြင်းပူဒဏ်ညှို့နှိမ့်တဲ့အရာတွေကျွန်တော်တို့စူးစမ်းရမှာပေါ့ဥပမာတိတ်ပြင်းဆိုင်တဲ့လုပ်ငန်းတို့ဘဝဉဏ်ထိန်းသိမ်းရေးလုပ်ငန်းတို့ဟောလာရေးတွေဆိုရင်အခုခန်းချောင်းနေရေးခန်းချောင်းမှုကဘယ်ကလာလဲပြဿနာအဲ့ဒါပေါင်းစုံရှိတယ်ဥမာလူရေးတိုးပွားမှုကလည်းအကြောင်းတစ်ခုပဲနောက်ပြီးတော့ရေဝေရေလဲဒေတာတွေကိုပြည့်စုံအောင်လုပ်တာလည်းအကြောင်းတစ်ခုပေါ့နော်နောက်ပြီးတော့ mega dam ဆောက်တဲ့လုပ်ငန်းမျိုးလို့ဘဝဉာဏ်ရဲ့ balance ကို equilibrium ကိုပြည့်အောင်လုပ်တဲ့အလုပ်တွေဒါတွေအားလုံးကကျွန်တော်အားမပြေအောင်မြန်မာပြည်မှာပြဿနာနဲ့ရက်ရှိတာအဲ့ဒီရေကတာတအားဆောက်နေတာနဲ့ကြောင်မီးသွေးဆက်ဝင်နေဆောက်နေတာဟာဘဝဉာဏ်ယူရင်းမှုကိုတနည်းပြောရင်ကဘာကြီးပူနေမှုကိုပို့ပြီးတော့ဆိုးနေတယ်တက်တော့ပြိုတိမှုကလည်းအများများတယ်လူရေကလည်းအများကြီးတက်နေတယ်ဒီချက်တွေအားလုံးဟာရာသီဥတုပေါ့ပြမှုတန်းကျုံတဲ့အခါမှာပို့ပြီးတော့ဆိုးရစီတဲ့အချက်တွေပဲအဲ့ဒါတွေကိုဆိုးရက policy ချပြီးတော့လုံမှသာဒါတွေကတဖြည်းဖြည်းနဲ့တက်တာရပါလိမ့်မယ
်မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုအခုလိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကို VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာအသံနဲ့တကွနားဆင်နိုင်ပါတယ်။အခုအသံလွှင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။တရုတ်နဲ့အင်ဒီးချင်းနိုင်ငံတွေကြားရေပိုင်နဲ့ဆိုင်ရာငင်းပေါင်းမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ဒေသလုံခြုံရေးကိုအမေရိကန်ပြည်ထောင်စုကလေးနက်ထားတယ်ဆိုတာကိုကြားတဲ့အနေနဲ့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာတောင်တရုတ်ပင်လယ်ထဲမှာသွားနေတဲ့အမေရိကန်စစ်သည်မော်ဒဇင်းကိုဒီကနေ့တွားရောက်ကြည့်ရှုပါတယ်။ဒီဒေသငင်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အမေရိကန်ပြည်ထောင်စုဟာအဓိကကြားတဲ့အခန်းကဏ္ဍကနေဆက်ပြီးပါဝင်သွားမယ်လို့USS John C. Stennis လေယာဉ်တင်သင်္ဘောပေါ်မှာသတင်းထုတ်တွေကိုဝန်ကြီးကာတာကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒေါ်လာပြည့်ပဲထင်းတုံးကြီးစံတမ်းမှုတစ်ခုမောင်းမမြင်ဖြစ်ခဲ့တာကို CIA ရဆုံးယူမှုတစ်ခုလို့မြူဆနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပါတယ်။ဒါဟာဖြင့်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်စံတမ်းလုံဆောင်တာမှာနောက်တဆင့်တန်လန်းနိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျပန်နိုင်ငံနောက်တောင်ဘက်မှာဂျာတာပရီနီက6တသမနှစ်ပြင်ရရှိတဲ့မြေငလျင်လှုပ်ခတ်တဲ့အတွက်လူ9ယောက်ထဲမှနေသေဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရသလိုဒေသခံအတော်များလည်းအိုးအိမ်တွေပျက်စီးဆုံးရှုံးသွားပါတယ်။အာဏာပိုင်တွေကတော့ပြိုကျနေတဲ့နေအိမ်တွေမှာလူအများအပြားပိတ်မိနေမှာကိုစိုးရိမ်နေကြပါတယ်။ညနေဘက်တွေမှာလည်းနောက်ဆက်တွဲငလျင်ငယ်တွေထပ်ပြီးတော့လှုပ်ခတ်တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့အဟန့်အတားဖြစ်နေပါတယ်။တူရကီသမ္မတကိုလွန်ပြောင်းတဲ့ရုပ်သံအစီအစဉ်တင်ဆက်သူတူကိုရေးယူနိုင်ဖို့ဂျာမနီနိုင်ငံကလမ်းဖွင့်လိုက်ပါပြီ။ဒါပေမဲ့လည်းရာဇဝတ်ကြောင့်ပြမှုတစ်ခုခုကျူးလွန်ထားသလားဆိုတာကိုတော့တရားရုံးကစွန့်ပြစ်ရမှာပါ။ရုပ်သံအစီအစဉ်တင်ဆက်သူဂျန်ဘောမန်မင်းကိုရေးယူပေးဖို့တူရကီနိုင်ငံကပန်ကြားတာကိုဂျာမနီအနာရညွန်မောင်းဆွေးရတဲ့မှာမတူကွဲပြားတဲ့အမြင်တွေရှိနေတဲ့ဂျာမာပဲခွင့်ပြုလိုက်ပြီလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကဒီကနေ့ကြေညာပါတယ်။တူရကီသမ္မတကိုတယောထားတဲ့ကြံပြတဲ့ဘုတ်ကိုရွတ်ဆွေးခဲ့ပြီးတဲ့နောက်သူ့ကိုရေးယူပေးဖို့တူရကီကပန်ကြားထားတာပါ။ပြည်ပနိုင်ငံကြီးကတူးကိုထိခိုက်စော်ကားတဲ့အတွက်ဘောမန်မင်းကိုရေးယူပေးဖို့တောင်းဆိုထားတဲ့စာတစောင်ကိုတူရကီအစိုးရကဂျာမန်နိုင်ငံသားရဲ့ဝန်ကြီးဌာနကိုပြီးခဲ့တဲ့တဲ့ပတ်ကပေးပို့ခဲ့ပါတယ်ခင်ဗျာ
။တောက်ကြနေညပိုင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးနှစ်သက်မှာကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.